Voice of America in Burmese.
Minglaba shin. VOA American tan ye 2022 khu ni September 24 ye cha da padini ni ne khin season go American pi thong su Washington DC ga ni dai yai tin set ni ba bi shin. Jama internet ma VOA Myanmar bai ga tin set ni de radio season ni go yauk tan ne ba phie swet tin set ni ba de line to meter 24 40 52 to pye line lat meter 190 kilohertz 1905 ro ga ni phan yu na sin nai ma de shin.
Mingla ba khmyar chano aun lu ba gabaw ba phun pyu set nengan ni twe covid yoga ka kwe si naw that 1500 go wa yu lu da me chao american tamat joe biden ga chin nyar lai de tin myanmar yi nengan daga ye chu ban mu ri aun myin mu mi shi ya chao ချင်းကမှုပုံစံပြောင်းမှုကုလသမဂ္ဂလူခွင့်ရေးထုတ်ကူစရာကတိုက်တွန်းတဲ့တဲ့ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့သူပြောပြမှာပါ
။ကောင်းပါပြီ။ဂျနီဗာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အစည်းအဝေးမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထုတ်ကူစရာတော့မ်အန်ဒရူးစ်ကနေမြန်မာလူခွင့်ရေးအခြေအနေတွေဆိုးရွားနေတဲ့အကြောင်းအခုလိုတင်ပြသွားပါရစေ။
That the military junta is committing crimes against humanity. The preliminary analysis of the independent investigative mechanism.
Now, by my appeal, so now, see, I wish you are it. The car, my ASEAN, Jawi, make a look, Queen, you pretty got better like that.NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းတောင်ကိုရီးယားအာဏာရပါတီကပြောကြားလိုက်တဲ့အကြောင်းနဲ့အတူသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်ဦးကျော်စံသားရဲ့မြမရေးတုံသက်ချက်အားကစားကဏ္ဍစတာတွေကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစော်မူကျော်တို့ကတင်ဆက်မှာပါရှင်။
ကမ္ဘာပေါ်ကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကိုဗစ်ရောဂါကာကွယ်ဆေးနောက်ထပ်1500ဝယ်ယူလူထမ်းမဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ
် United States is buying another half billion doses of Pfizer to donate to low and middle income countries around the world. ကမ္ဘာပေါ်ကဝယ
်လဲနေချတဲ့နိုင်ငံတွေကိုလူထမ်းမှုအမေရိကန်ပြည်သူကနောက်ထပ် Pfizer ကာကွယ်ဆေး1500ဝယ်ယူထားပါတယ်နောက်ထပ်လူထမ်းမဲ့1500ကိုတော့ရှင်းနေအခုလိုအချိန်မှာအပြီးပို့ပေးမှာပါလို့သမနာပိုင်ရင်ကဗိုလ်ထုနေကိုဗစ်ကရောဂါဆရာထိပ်သီးအွန်လိုင်းဆွေးနွေးပွဲမှာပြောဆိုလိုက်တာပါဒီမတိုင်ခင်မှာလည်းအမေရိကန်က Pfizer BioNTech ကာကွယ်ဆေးတန်းကားရောဂါရှင်းနေဇွန်လကုန်မှာနောက်ဆုံးထားပေးဖို့လူထမ်းမှုလည်းကတိပြုထားတာကြောင့်အခုဆိုရင်စုစုပေါင်း1100ရှိသွားပါပြီနယူးယောက်ကုလသမဂ္ဂရုံးချုပ်မှာနှစ်ပတ်လည်ထရီညီလာခံကျင်းပနေခြင်းတည်ထောင်ကျင်းပတဲ့ကိုဗစ်ကရောဂါဆရာအွန်လိုင်းထိပ်သီးဆွေးပွဲမှာတော့ဗြိတိန်ကနေဒါအင်ဒိုနီးရှားတောင်အာဖရိကကခေါင်းဆောင်တွေကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကတေဒရော့စ်အဒနွန်ဂေဘရီယေဆုစ်အပါအဝင်နိုင်ငံတကာတာဝန်ရှိသူတွေပါဝင်ကြပါတယ်ရှင်းနေထဲလာမှာကမ္ဘာလူရည်ရဲ့80ရာခိုင်နှုန်းလောက်ကိုကာကွယ်ဆေးအပြီးထုံးနိုင်မှုဒရွေးချွေရည်မှန်းချက်ကိုလည်းသမ္မတဘိုင်ဒန်ကအားပေးခဲ့ပြီးကာယောဂါကူးစက်မှုထိန်းချုပ်နိုင်ရေးတခြားချမ်းသာတဲ့နိုင်ငံတွေကလည်းဝန်ဝင်ကြိုးပမ်းကြဖို့တိုက်တွန်းသွားပါတယ
်ဘော်ဒူနီကကုလသမဂ္ဂညီလာခံမှာနိုင်ငံခေါင်းဆောင်တွေဆွေးနွေးခဲ့ကြပြီးရာသီဥတုပြောင်းလဲမှုနဲ့ COVID-19 တုံ့ပြန်ဆောင်ရွက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ် COVID-19 ကာယောဂါဖြစ်ပွားနေချိန်မှာပဲရာသီဥတုပြဿနာရဲ့အင်ပြေအားပြေတိုက်ခိုက်တာကိုခံနေရတယ်လို့ Medesca သမ္မတရန်ဒရီအန်ဒရီကပြောဆိုပါတယ်မိုးကောင်ရေရှားမှုကြောင့်သူ့နိုင်ငံမှာကောက်ပဲသီးနှံတွေအကြီးအကျယ်ပျက်စီးရတယ်လို့ဆိုပါတယ်မက်ဒက်စကာမှာလူတန်းတန်းလောက်ဟာအငတ်ဘေးနဲ့ကြုံနိုင်တယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ဗိုလ်ထုနေ့ညမှာပဲ COVID-19 ထိပ်သီးအစည်းအဝေးကိုသမ္မတဘိုင်ဒန်ကအွန်လိုင်းကတက်ရောက်ခဲ့ပြီးစကားပြောကြားခဲ့ပါတယ်ဒီကာယောဂါကတ်ဆိုးကြီးကိုဒီယောဂါကတ်ဆိုးကြီးကိုကြီးမားတဲ့အင်အားနဲ့လှုပ်ဆောင်ရမယ်လို့ပြောဆိုပါတယ်အမေရိကန်အနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုကာကွယ်ဆေးအလုံးတန်း600လူထမ်းပြီဖြစ်ကြောင်းနဲ့နောက်ထပ်တန်း900လဲလူထမ်းအောင်မယ်လို့သမ္မတဘိုင်ဒန်ကပြောဆိုပါတယ်။ဒါအပြင်လုံခြုံရေးကောင်စီအဖွဲ့ဝင်ကြီးငါကြီးဖြစ်တဲ့ British, American, ပြင်သစ်တရုတ်ရုရှားစတဲ့နိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေလည်းဗိုလ်ထုနေမှာပဲတွေ့ဆုံပါတယ်။မတိမငြိမ်ဖြစ်နေတဲ့ဒေသတွေမှာတည်ငြိမ်မှုရှိအောင်ထိန်းသိမ်းရေးနဲ့အကြမ်းဖက်သမားကာကွယ်တိုက်ဖျက်ရေးကိစ္စတွေကိုအမြင်ဖလှယ်ကြကြောင်းဗြိတိန်နိုင်ငံသားရေးဝင်ကြီးကပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံရဲ့ကျန်းမာရေးစနစ်ဟာပြိုလဲလူနေပါအခြေအနေမှာရောက်နေပြီးနိုင်ငံတကာအသံဝင်ကအမြန်ဆုံးမကူညီဘူးဆိုရင်တော့ဆန္ဒမှုဆိုင်ရာအချက်အလက်ဆိုင်နေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပါတယ်။ကပူးမျိုးတော်ကလေစိတ်မှမချသေးရင်ငါတက်ခတ်ခံရမှုအတွင်းဒဏ်ရာရတဲ့သူတွေကိုစစ်ကူတမှုပေးနေတဲ့ ဝါဇီယာမိုဟာမက်အကဘာခန်အမျိုးသားစည်းရုံကိုလည်း WHO ညွှန်ကြားရေးမှူးချုပ်တီရိုစ်အဗ်နွန်ဂဘရီယေဆုစ်နဲ့ WHO ရဲ့မြေထဲပင်လယ်အရှေ့ပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးအာခမက်အယ်မန်ဒါရီတို့ဒီသတင်းမှအစောပိုင်းတွားရောက်ကြေရှုခဲ့ကြတာပါဒီခီးစဉ်မှာအာဖဂန်ပြည်သူတွေရဲ့လိုအပ်ချက်တွေကိုကိုယ်တိုင်ကိုယ်ကျတွေ့မြင်ခဲ့ရတယ်လို့သက်ဆိုင်သူတွေနဲ့လည်းတွေ့ခွင့်ရခဲ့တဲ့အကြောင်းဘော်ရူနီထုတ်ပြန်ချက်မှာ WHO ကြီးကပြောဆိုထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအကြီးဆုံးကျန်းမာရေးဆက်ရှောက်မှုလုပ်ငန်းဖြစ်တဲ့ဆေးရမန်ဒီစီမံကိန်းအတွက်နိုင်ငံတကာလူရှင်တွေကထောက်ပံ့နေဖြတ်တောက်လိုက်တာကြောင့်ထောင်ထဲချီတဲ့ကျန်းမာရေးလုပ်ငန်းတွေမှာဆေးဘက်ဆိုင်ရာပစ္စည်းတွေဝန်ထမ်းတွေအတွက်လက်စားတွေမလုံလောက်တဲ့ခြေအနေနဲ့ရင်ဆိုင်နေရကြောင်းလည်းထုတ်ပြန်ချက်မှာပြောဆိုထားတာပ
ါအမေရိကန်သမ္မတဘိုင်ဒန်နဲ့ပြည်ထောင်သမ္မတမက်ခရွန်တို့ဗော်ဒူးနဲ့မှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးနောက်ရှေ့လာမယ့်အလားတွင်သမ္မတနှစ်ဦးဥရောပမှာလူချင်းတွဲဆုံဖို့ရှိကြောင်းအင်ဂျူရောကထုတ်ပြန်ကြေညာပါတယ်သမ္မတနှစ်ဦးဟာဩစတြေးလျနိုင်ငံကိုရင်ကုန်သင်းပွဲရောင်းချမှုကိစ္စနဲ့တင်းမာနေတာတွေကိုရောပါသွားစေဖို့ဆွေးနွေးခဲ့ပါတယ်မဟာဗျူဟာမြောက်အကျိုးစီးပွားဆိုင်ရာကိစ္စရပ်တွေအတွက်မဟာမိတ်တွေအကြားပွင့်ပွင့်လင်းလင်းတိုင်ပင်ဆွေးနွေးခြင်းအပြင်အကျိုးရှိနိုင်ကြောင်းနှစ်နိုင်ငံသမ္မတတွေသဘောတူခဲ့ကြတယ်လို့အင်ဂျူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဩစတြေးလျကို66ဘီလီယံဒေါ်လာတန်ဖိုးရှိတဲ့ရင်ကုန်သင်းပွဲရောင်းချမှုနဲ့ပတ်သက်တဲ့ပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့သမ္မတနှစ်ဦးဆက်သွယ်စကားပြောခဲ့တာပါပြင်သစ်သမ္မတမက်ခရွန်အနေနဲ့သူ့ရဲ့အမေရိကန်ဆိုင်ရာတန်အမတ်ကြီးကိုလာမယ့်အပတ်အတွင်းဝါရှင်တန်ကိုပြန်လည်ဆီလွတ်တော့မှာဖြစ်ပြီးတန်အမတ်ကြီးအနေနဲ့အမေရိကန်ထိပ်တန်းအရာရှိတွေနဲ့ပူးတွဲလှုပ်ဆောင်စရာတွေရှိနေတယ်လို့သမ္မတအင်မြူရောကပြောဆိုထားပါတယ်သမ္မတဘိုင်ဒန်ကတော့အင်ဒိုပစိဖိတ်ဒေသအတွင်းပြင်သစ်နဲ့ဥရောပဟာအရေးပါတဲ့မဟာမိတ်တွေဖြစ်ကြောင်းထပ်မံအတည်ပြုပြောကြားခဲ့ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 8.13ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းနမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီ American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသာပြင်းနေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိပြီးနောက်ပိုင်းအခြေအနေတွေပိုဆိုးလာနေပြီးလူခွင့်ရေးချိုးဖောက်မှုတွေထိခိုက်တိုက်ကျမှုတွေကိုဟန်တားဖို့နိုင်ငံတကာအသံဝင်ကပြက်ကွက်နေတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်ဆက်ကပြောဆိုလိုက်ပါတယ်
။ The fact isCurrent efforts by the international community to stop the downward spiral of events in Myanmar are simply not working.
မြန်မာနိုင်ငံမှာဖက်ဖက်ကရေရွံ့ကြဆင်းလာတဲ့အခြေအနေကိုဟန်တားဖို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လက်ရှိကြိုးပမ်းမှုတွေဟာလက်တွေ့အလုံးမဖြစ်တာသိကြပါတယ်။ဒါကြောင့်လည်းလမ်းကြောင်းပြောင်းကြိုးပမ်းမှုလုံးနေပါပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်ဆဲတော်မန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူခွင့်ရေးကောင်စီမှာဘော်ဒူးနဲ့စီရင်ခံတင်ပြရမှာပြောဆိုလိုက်တာပါ။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာလူညိုရေးတပ်ဖွဲ့တွေလက်ချက်နဲ့လူပေါင်း1100ကျော်သေဆုံးပြီးအသက်14လအရွယ်ကနေ18နှစ်အရွယ်ထိငယ်ရွယ်သူတွေပါဝင်ကြောင်းလည်းပြောဆိုသွားပါတယ်။ဥပဒေမဲ့ဖမ်းဆီးထားသူ8000ကျော်နဲ့နေရဆုတ်ခွာသူအသာ2300ကျော်ရှိတာကြောင့်အခုဆိုရင်မြန်မာနိုင်ငံမှာပြည်တွင်းဒုက္ခတွေတောင်းဝက်ကျော်ရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်။အာဏာပိုင်တွေဖမ်းဆီးဖို့ကြိုးပမ်းသူတွေကိုမမိတာကြောင့်တခြားမိသားစုဝင်တွေကိုဖမ်းဆီးတာတွေရှိနေပြီးအသက်20အရွယ်ထိငယ်ရွယ်သူတွေပါဝင်189ယောက်ထက်မနည်းကိုဖမ်းဆီးထားကြောင်းလည်းပြောဆိုသွားပါတယ်
။မြို့ရင်းတိုက်ပွဲတွေကြောင့်နေအိမ်တွေမိလောင်ပြီးမြို့ကိုဆွန့်ခွာခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့ကစစ်ပစ်ဒုက္ခတွေအနေနဲ့အစားအသောက်နဲ့စေဝါအကူအညီတွေအပြင်နေထိုင်ရေးပေါ်အခက်အခဲတွေဖြစ်နေပါတယ်။နေအိမ်တွေမိရှုခံရရတဲ့မကွေးတိုင်းနှမ်းခါကြီးရွာအနီးမှာလည်းတက်ဆွဲထားတဲ့အတွေ့ဆိုးရင်ပြီးနေရမပြန်နိုင်ပဲရှိနေကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ထန်တလန် CDF တို့မြို့ထဲမှာတိုက်ပွဲဖြိုခွာခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်နေအိမ်အလုံး20နီးပါးမိလောင်ကျွမ်းခဲ့ပြီးတဲ့နောက်တောင်းနဲ့ချီတဲ့မြို့ကန်တွေဟာမြို့ကိုဆွန့်ခွာပြီးကြီးရွာတွေဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။မြို့ကန်တချို့ကအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်တာတွေရှိပေမဲ့အများစုဟာနီးစပ်ရာကျေးရွာတွေကိုထွက်ပြေးရတာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ထွက်ပြေးတိရှောင်နေရသူတူက VOA ကိုအခုလိုပြောပါတယ်
။ထားဖို့တောက်ဖို့ကတော့ခက်ခဲတာပေါ့ဒီလိုပဲဟိုအမြန်ပြီးကြတာဆိုတော့လေစားစရာတောက်စရာတွေကလည်းအများကြီးတော့ယူမသွားနိုင်ဘူးပေါ့နော်။ပြီးတော့အဲ့ဒါဆိုတော့အခုကကြတော့နည်းနည်းဟိုညအညထားကြတာပေါ့။ကျန်းမာရေးအခက်ခဲကလည်းရှိတော့ရှိတယ်ပေါ့နော်။ဒီမကောင်းတဲ့လူကကြတော့ရွာမှာကဆရာဝန်မရှိဟိုစီကူတာမှုကလည်းခက်ခဲတာပေါ့နော
်ပြီးခဲ့တဲ့ရက်ကမိုးရွာသွန်းခဲ့တဲ့အတွက်6ရင်နဲ့အတူပစ္စည်းတွေမျောပါသွားတဲ့အတွက်စစ်ပေးဒုက္ခတွေတွေအတွက်လူဒန်းထားတဲ့ပစ္စည်းတချို့ဆုံးရှုံးခဲ့ရပြီးလက်ရှိအချိန်မှာအိမ်အသုံးဆောင်အပစ္စည်းတွေပြင်အမိုးအကာတွေလည်းလိုအပ်နေပါတယ်
ရွှေချမစတင်တွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ် American Dollar 380နီးပါးကူညီမယ်အကြောင်း American ပြည်သူကကြေညာလိုက်ပါတယ်
။ So today I'm pleased to announce the United States will contribute nearly $180 million in additional assistance.
လူသားချင်းစာနာမှုဆိုင်ရာအချက်အလက်နဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံနဲ့ပြည်ပမှာရောက်နေကြတဲ့ရွှေချတွေရွှေချဒုက္ခသည်တွေနဲ့အရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုအတိုင်းအဝန်းအတွက်နောက်ထပ် Dollar 380နီးပါးအကူအညီပေးဖို့ဝမ်းမြောက်ဝမ်းသာကြေညာလိုပါတယ်လို့ကုလသမဂ္ဂဆိုင်ရာ American တမတ်ကြီး Linda Thomas Griffey ဘော်ဒူနီကပြောလိုက်တာပါ။158တန်းကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကအစီအစဉ်တွေအတွက်သုံးစွမ်းမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ရွှေချတွေအတွက်ကာကွယ်ဆောက်ရှောက်မှုခိုးလုံစရာအစားအစာတောက်သုံးရေးကျန်းမာရေးဆောက်ရှောက်မှုနဲ့စိတ်ပိုင်းဆိုင်ရာအားပေးကူညီမှုတွေအတွက်ထောက်ကူပေးမယ်လို့လည်းတမတ်ကြီးကပြောဆိုခဲ့တာပါ။
သတင်းတွေကိုကိုအောင်လူဦးနဲ့ကိုစော်မိုးကျော်တို့ကတင်ဆက်ခဲ့တာပါရှင်။ကြာသပတေးတင်နေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့သခိုင်းတိုင်းပြည်သူ့ကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တွေထိတိုက်တွေ့ခဲ့ကြတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ Geneva ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကမြန်မာရေးဆွေးနွေးပွဲအခြေအနေကိုကြည့်ကြရအောင်ပါရှင်။မြမရေးနဲ့ပတ်သက်ပြီးအပြောနဲ့မရတော့ဘဲလက်တွေ့အရေးယူဖို့အမြန်လိုအပ်နေပြီလို့မြမဒီလူခွေရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါရယ်ဂျနီဗာမှာကျင်းပနေတဲ့လူခွေရေးကောင်စီ48ကြိမ်မြောက်ပုံမှန်အစည်းအဝေးမှာမြမနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွေရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်တင်ပြခဲ့တာတွေကိုကိုဝင်းမင်းကကောက်နှုတ်ပြောပြမှာပါရှင
်ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့မြမလူခွင့်ရေးဆိုင်ရာအပြန်အလှန်ဆွေးနွေးပွဲမှာအထူးကိုယ်စားလှယ်အန်ဒရူးကအခုလိုတောင်းဆိုလိုက်ပါတယ
် You have a critically important role to play as a
ကုလသမဂ္ဂလူ့အခွင့်အကောင်စီအနေနဲ့တကယ်ကိုအရေးပါတဲ့ဂန္ဓာကနေလှုပ်ပေးဖို့ရှိပါတယ်အရေးယူဆောင်ရွက်ဖို့စဦးဆောင်ဖို့ပါမြမနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IMM ကိုထူထောင်ပေးလိုက်တယ်လို့ပေါ့နော်အခုကအတိတ်တက်ပိုလိုနေပါပြီမြန်မာပြည်သူတွေအနေနဲ့နိုင်ငံတကာကနေအားကောင်းပြီးပြစ်မှတ်ထားပူးပေါင်းညှိနှိုင်းဆောင်ရွက်တဲ့အရေးယူမှုမျိုးလိုနေပါပြီ။ဒုဥက္ကဋ္ဌကြီးခင်ဗျာမကြသေးခင်ကမြန်မာကိစ္စလုံခြုံရေးကောင်စီရဲ့ Area Formula ဆွေးနွေးပွဲမှာအမြဲတမ်းလုံခြုံရေးကောင်စီအဖွဲ့ဝင်တူပြောခဲ့တာကိုကိုးကားသုံးသပ်ခြင်းပါတယ်။ဒါကအားလုံးဘာကိုစောင့်နေကြတာလဲအချိန်ယူလေလူတွေပိုသေးလေပဲလေ
။ဒါဖြင့်လက်ရှိကုလသမဂ္ဂဘက်ကဝေဖန်ပြောဆိုတာနဲ့အလုံးမဖြစ်တော့ဘဲဘလို့အသေးစိတ်အရေးယူသင်ပုံကိုလည်း Mr. Andrew က
Mr. Vice President a change of course
ဒုက္ခရာကြီးခင်ဗျာပြောင်းလဲဖို့မဖြစ်မနေလိုအပ်နေပါပြီတရောက်ဖို့အတွက်မြန်မာနိုင်ငံသားများဆိုင်ရာဒဏ်ခတ်ရေးယူမှုကိုအားလုံးထောက်ခံဖို့အတွက်ညှိနှိုင်းပြီးရေရှည်ခံပြင်းထန်မဲ့ပြစ်မှတ်ထားစီးပွားရေးပိတ်ဆို့မှုမျိုးနဲ့ပြည်ပြည်ဆောင်တဲ့လက်နက်နဲ့နှီးပညာပိတ်ဆို့မှုတွေလုပ်ဖို့လိုပါတယ်ဒီအတွက်အချိန်ဆောင်လို့မရတော့ပါဘူ
းအခုလိုအရေးယူဖို့အရေးကြီးလာဖို့လည်း Mr. Andrew ကအချက်လက်နဲ့ထောက်ပြပါတယ
် Since my last report I am afraid that the crisis in Myanmar has become
ဒီကရက်ဘက်ကကျွန်တော်အစီရင်ခံပြီးကြတဲ့ကဆိုရင်မြန်မာပဋိပက္ခကြီးကပိုတောင်ဆိုးလာတယ်လို့ဆိုရမှာပါလူပေါင်းများစွာကိုညှဉ်းပန်းနှိပ်စက်မှုတွေဆက်လုပ်နေပါတယ်လက်နက်ကိုင်ပဋိပက္ခတွေမြင့်တက်လာပြီးလူတွေပိုတောင်တေးချေလာရပါတယ်ရလကတော့ရရဆက်ဆက်ဖြစ်ကုန်တာပါပဲဖေဖော်ဝါရီလ1ရက်နေ့အာနာသိမ့်ပြီးကြတဲ့ကဆိုရင်စစ်အုပ်စုရဲ့တပ်ဖြတ်မှုပေါင်း1100ကျော်မတရားထိန်းသိမ်းမှုပေါင်း8000ကျော်ရွှေပြောင်းဒုက္ခရောက်သူပေါင်း23000ကျော်လာပြီးစုစုပေါင်းပြည်တွင်းဒုက္ခသည်9သိန်းထက်ကျော်လာနေပါပြီ
ဒါဖြင့်ကလေးငယ်တွေပါထိခိုက်လာရတဲ့အပေါ်လဲမစ္စတာအန်ဒရူးကအလေးနဲ့ရှင်းပြပါတ
ယ် Children have not been spared.As of July the hunter has killed
ခလေးတွေကိုလည်းမရှောင်ပါဘူးဇူလိုင်လအထိဆိုရင်စေအုပ်စုအနေနဲ့14လသားကနေ18နှစ်သားအထိကလေးပေါင်းအနည်းဆုံး85ဦးကိုတပ်ဖြတ်ခဲ့ပါတယ်ဒီကလေးတွေကစေအုပ်စုရဲ့ကားတွေနဲ့တိုက်တက်တာခံခဲ့ရတယ်စစ်သားတွေရဲ့ပြစ်တက်တာခံခဲ့ရတယ်စေအုပ်စုရဲ့လက်နက်ကြီးတွေထိပြီးတေခဲ့ရတယ်ကျွန်တော်တို့ကိုယ်တိုင်ကလေးတွေညှဉ်းပန်းနှိပ်စက်တာကိုကြည့်ခဲ့ရတယ်ကလေးနှစ်ယောက်ကိုအစာအငတ်ထားပြီးခြေသလုံးတွေပေါ်တန်ပိုက်လုံးတွေနဲ့ပြင်းပြင်းထန်ထန်လှိမ့်တာပါပါတယ်လေ
အခုနောက်ပိုင်းမှာလဲမဆိုင်သူတွေပါရောကျိတ်တာပိုလုံလာတာကိုလဲမစ္စတာအန်ဒရူးက
Now the hunter is increasingly relying on another depraved type
နောက်တစ်ခုကစေအုပ်စုအနေနဲ့စုလိုက်တိန်ကျုံအပြစ်ပေးတာမျိုးကိုပိုပြင်းပြင်းထန်ထန်တုံးလာပါတယ် ဥပမာဖမ်းမိတ်ထုတ်ထားသူတွေကိုစစ်တပ်နဲ့ရဲကဖမ်းဖို့ရှာဖွေတဲ့အခါမိသားစုဝင်တွေကိုတရားခံအဖြစ်ဖမ်းထားတာမျိုးတွေလှုပ်လာပါတယ်။လိုက်ဖမ်းတဲ့သူတွေလွတ်မြောက်သွားတဲ့အခါမိသားစုဝင်ပေါင်းအနည်းဆုံး118ဦးကိုစစ်ကောင်စီတပ်တွေကမတရားထိန်းသိမ်းထားတဲ့အစီရင်ခံစာတွေရရှိထားပြီးပါပြီ။ဒီဖမ်းကန်ရသူတွေထဲမှာကလေးငယ်တွေတောင်ပါနေပါတယ်။လ20သားအထိငယ်တဲ့သူတွေပါနေပါတယ
်။ဒါအပြင်ကျမ်းမာရေးလူသားတွေနဲ့ကျမ်းမာရေးစနစ်ပါဖိနစ်ခံလိုက်ရပုံကို Mr. Andrew ကမိမောင်းထုတ်ပြခဲ့ပါတယ
်။ I have spoken directly with medical doctors who in between quarantine
ကျွန်တော်ကိုယ်တိုင်လူနာတွေနဲ့အလုပ်များနေတဲ့ဆရာဝန်တွေအားလတ်တဲ့အချိန်မှာကြားပြပြောခဲ့တာရှိပါတယ်။စစ်တပ်အနေနဲ့ခမဲ့နဲ့ယာယီဆေးကန်းတွေကိုဖျက်ဆီးခဲ့တာကြားခဲ့ရပါတယ်။ဆေးပစ္စည်းကိရိယာတွေကိုဖျက်ဆီးပစ်တာတွေတိမ့်ထားတာတွေလုပ်ပေါ်ကင်ဖက်ဝန်တန်းတွေကိုဆဲဆိုရိုက်နဲ့မတရားဖမ်းဆီးတာတွေရှိခဲ့ပြီးဩဂုတ်လ25ရက်အထိဆိုရင်ဒီအမှုပေါင်း260အထိရှိနေပါပြီ။ကျမရဲ့လုပ်သား600ကိုဖမ်းဝရမ်းထုတ်ထားပြီးသူတို့လည်းပုံအောင်နေကြရပါတယ်
။ဒီနေရာမှာကိုဗစ်ကာလဖြစ်တာမို့မြမကျမရဲ့အပါအဝင်ပြဿနာကြီးကဒေသနဲ့နိုင်ငံတကာကိုပါရက်ခတ်လာနိုင်တယ်လို့ထောက်ပြပြီးအခုလိုခြုံငုံသုံးသပ်ခဲ့ပါတယ
်။directed its forces to engage
အလုံးချုံကြည့်လိုက်ရင်တော့စေအုပ်စုအနေနဲ့မြမပြည်သူတွေကိုစနစ်တကျနဲ့ကြဲကြဲပြတ်ပြတ်တိုက်ခတ်ဖို့တုတ်တက်တွေကိုညွှန်ကြားထားခဲ့ပါတယ်။ဒါကြောင့်မို့စေအုပ်စုအနေနဲ့ crime against humanity လို့ခေါ်တဲ့လူသားတို့အပေါ်ရာဇဝတ်မှုကြီးကိုကျူးလွန်တယ်လို့ပြောစရာဖြစ်လာနေပါတယ်။ double i double m မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရာအဖွဲ့ကလည်းဒါကိုရည်ညွှန်းထားပါတယ်
။တကယ်တော့ကုလသမဂ္ဂအနေနဲ့မြမရေးလက်တွေ့လှုပ်ဆောင်မှုတွေအားနည်းတယ်လို့အများကပြောပြလာချိန်မှာမြမဆိုင်ရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်အနေနဲ့အခုလိုပြင်းပြင်းထန်ထန်ပြောလာတာလို့သုံးသပ်မှုတွေလည်းထွက်နေပါတယ်ခင်ဗျာ
ကိုဝင်းမင်းပါရှင်တဆက်သေးပဲဒီဂျနီဗာကုလသမဂ္ဂလူခွင့်ရေးကောင်စီမှပုံမှန်အစည်းအဝေးပြင်ပမှာမနေ့ကတည်တံ့ပြုလုပ်တဲ့မြမနိုင်ငံကလူခွင့်ရေးအချက်အတဲဗီဒီယိုကွန်ဖရင့်အစည်းအဝေးအကြောင်းကိုလည်းပြောပြချင်ပါတယ်အဲ့ဒီအစည်းအဝေးမှာမြန်မာနဲ့အာဆီယံလူခွင့်ရေးအဖွဲ့တွေဘာတွေအဓိကထောက်ပြခဲ့ကြပါသလဲလူခွင့်ရေးကောင်စီအပါအဝင်ကုလသမဂ္ဂအထွေထွေညီလာခံကနေမကြခင်ချမှတ်တော်မဲ့မြမအရေးဆုံးဖြတ်ချက်တွေပုံမူထိရောက်စေဖို့လူခွင့်ရေးအခြေအနေတွေဆူဆူရွရွချိုးဖောက်ခံနေရတဲ့မြန်မာနိုင်ငံကအခြေအနေကိုလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေပိုးပြီးသိစေဖို့ရည်ရွယ်ချက်နဲ့ဒီဆွေးနွေးပွဲကိုပြုလုပ်ရတာဖြစ်တယ်လို့အစည်းအဝေးကို Forum Asia နဲ့အတူပူးတွဲစီစဉ်ခဲ့တဲ့ Progressive Voice ကအကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌမက်ခေအောင်မက VOE ကိုခုလိုပြောပါတယ
်အဓိကကတော့ကျမတို့လောလောဆယ်ဖြစ်နေတဲ့အခြေအနေကိုအခုနကလူခွင့်ရေးကောင်စီမှာရှိတဲ့သူတွေအားလုံးတိတိကျကျပို့ပြီးတော့မှသိရအောင်ဆိုပြီးတော့မှကျမတို့အဓိကရည်ရွယ်ပါတယ်အထူးသဖြင့်နောက်တစ်ခုကကျမတို့ကဒီကာလမှာကနယူးယောက်မှာဆိုလို့ရှိရင်လည်းကုလသမဂ္ဂအထွေထွေညီလာခံကလည်းကျင်းပနေတာဖြစ်တယ်။ပြီးတော့တာဝန်ကြီးဦးကျော်မိုးထွန်းရဲ့ကိုစားပြုမှုမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်လို့လည်းဆွေးနွေးနေကြတဲ့အချိန်ကလည်းဖြစ်တယ်။နောက်လာမယ့်လထဲမှာပဲမြန်မာပြည်နဲ့ပတ်သက်တဲ့လူအခွင့်အရေးဆိုင်ရာဆုံးဖြတ်ချက်ကိုလည်းအထွေထွေညီလာခံကဆုံးဖြတ်မှာဖြစ်တယ်။ဒါကြောင့်မလို့ဒီကာလတွေမှာကျွန်တော်တို့ကကြိုပြီးတော့မှတန်တမန်အတိုင်းဝိုင်းတန်တမန်အတိုင်းဝိုင်းနိုင်ငံတကာအတိုင်းဝိုင်းကိုဟိုကြိုပြီးတော့မှကျွန်တော်တို့တေချာအမြင့်ချင်းချင်းတွေကိုအနီးကတေချာသိရအောင်လို့တင်ပြတဲ့သဘောပါပဲရှင
်။ဒီအခုဆိုရင်လည်းအထွေထွေညီလာခံထွေထွေညီလာခံရောနောက်ပြီးတော့အခုဒီဂျနီဗာလူခွင့်ရေးကောင်စီမှာကောမြန်မာနိုင်ငံနဲ့ပတ်သက်ပြီးထူးခြားချက်ကသူတို့ကနှစ်ဖက်လို့ဖြစ်နေတာပေါ့နော်။တစ်ဖက်မှာလည်းခုလို NUG အမျိုးသားညီညွတ်ဆိုရရှိသူတစ်ဖက်မှာလည်းစစ်ကောင်စီကလည်းမြန်မာနိုင်ငံတွင်းကနေပြီးတော့သူတို့ကိုယ်စားလှယ်တွေလည်းရှိနေတဲ့အနေအထားမျိုးပေါ့နော်။ဆိုတော့ခါကြတော့အခုဒီလူခွင့်ရေးကောင်စီမှာဒီမြန်မာနိုင်ငံဆိုင်ရာကိစ္စတွေကိုအခုအစဉ်ခံတင်ပြတဲ့အခါမှာမြန်မာနိုင်ငံကိုကိုစားပြုပြီးတော့အရင်လိုမျိုးတုံ့ပြန်မဲ့ကိုယ်စားလှယ်မျိုးရောအခုဒီတစ်ခေါက်လူခွင့်ရေးကောင်စီမှာရှိလားရှင
်။မရှိဘူးရှင်။ကြံခဲ့တဲ့ဒီဇူလိုင်လ48ရက်နေ့ပုံမှန်အစည်းအဝေးမှာတွေကလူခွင့်ရေးကောင်စီကနေပြီးတော့မှမြန်မာကိုစားပြုဒီစစ်ကောင်စီစကားစကားကိုစားပြုထားတဲ့တာအမတ်ပေါ့နော်ဂျနီဗာမှာအခြေဆိုင်တဲ့တာအမတ်ကိုသူတို့ကမြန်မာကိုစားပြုပေးမထိုင်တော့ဘူးပေါ့နော်အဲ့တော့အရင်တစ်ခေါက်ကလည်းမရှိဘူးအခုတစ်ခေါက်လည်းသူတို့ထိုင်ခွင့်မရှိဘူးဖြစ်တာပေါ့နော်အဓိကတော့လူခွင့်ရေးကောင်စီကအထွေထွေညီလာခံကနေမြန်မာဆုံးဖြတ်မဲ့ဆုံးဖြတ်ချက်ကိုသူတို့စောင့်ပါတယ်စောင့်နေစောင့်ပြီးတော့မှအဲ့ဒါပြီးမှပဲအဲ့ဒီဆုံးဖြတ်ချက်ကြပြီးတော့မှပဲသူတို့ပြန်ပြီးတော့ဆွေးနွေးမဲ့သဘောရှိရဲ့ရှင်ရောလောဆယ်ဒီတစ်ခေါက်ကတော့ဂျနီဗာမှာထိုင်နေတဲ့စကားစကိုစားပြုတန်ယုံကတာအမတ်ဒီကုလသမဂ္ဂလည်းကိုသွားပြီးတော့မြန်မာထိုင်ကုန်မှာထိုင်ခွင့်တင်ပြခွင့်တုံ့ပြန်ခွင့်မရှိဘူးဖြစ်နေတယ်ရှင် အထွေထွေညီလာခံမှာအဆွေးနွေးနေကြတဲ့ခုနကတန်မကြီးဦးကျော်မထွန်းအနေနဲ့မြန်မာကိုယ်စားလှယ်ဆက်ပြီးတော့ရှိခြင်းမရှိခြင်းအဆက်ပြီးတော့ဆက်ပြီးကိုစားပြုခွင့်ဆိုတဲ့ဥစ္စာအဖြေထွက်ရင်တော့ကျမတို့ကြံတဲ့ကုလသမဂ္ဂရဲ့တခြားအော်ဂန်တွေတခြားအယုံအဖွဲ့တွေပေါ့နော်တခြားအယုံအဖွဲ့အဆောက်အအုံတွေရဲ့အောက်မှာရှိတဲ့မြန်မာကိုယ်စားပြုမှုတွေကပို့ပြီးရှင်းလာမယ်ရှင
်အခုကျင်းပနေတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာမခင်ဦးမတို့တို့ဒီအားလုံးပေါ့နော်လူခွင့်ရေးဖွဲ့မြန်မာနိုင်ငံရေးလှုပ်ရှားနေဖွဲ့အားလုံးစုပေါင်းပြီးတော့အဓိကအစီအခံစာတင်ပြထားတဲ့တဲမှာဟိုဘယ်အချက်တွေကိုအဓိကမိမောင်းထုတ်ပြထားလဲရှင
်အဓိကမိမောင်းထုတ်ပြတာကတော့ဒီအကြမ်းဖက်မှုတွေရှစ်လကျော်သွားတဲ့ကာလမှာရှိနေတဲ့စကားစရဲ့အကြမ်းဖက်မှုတွေဟာဘလောက်ထိနိုင်ငံတကာဥပဒေကိုချိုးဖောက်သွားပြီလဲဘလောက်ထိလူသားရာဇဝတ်မှုတွေကိုကျူးလွန်သွားပြီလဲဆက်ရာဇဝတ်မှုတွေကိုကျူးလွန်သွားပြီလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့အဓိကမိမောင်းထုတ်ပြတယ်ပြီးတော့ဟိုနိုင်ငံတကာအနေနဲ့ဘာတွေလှုပ်တဲ့နည်းကုလသမဂ္ဂအနေနဲ့ဘာတွေလှုပ်တဲ့နည်းဆိုတဲ့ဥစ္စာကိုကျွန်တော်တို့အဓိကအကြံပြုတင်ပြပါတယ်အဓိကကျွန်တော်တို့အကြံပြုတင်ပြတဲ့ထက်မှာကုလသမဂ္ဂရောနိုင်ငံတကာအနေနဲ့ရောဘောနော်ဟိုချက်ချင်းမဖြစ်မနေအရေးယူဆောင်ရမယ့်ဥစ္စာမှာဒီစကားဆစီကိုဟိုငွေရေးကြီးရေးရပိတ်ဆို့မှုတွေလုပ်ဖို့เนาะအဲ့ဒီအတွက်ကျွန်တော်တို့ပြောနေတဲ့ဟိုပြစ်မှတ်ထားအရေးယူဆောင်ရွက်မှုတွေလုပ်ဖို့ပေါ့เนาะဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ထောက်ခေါ်ထားတာကဘာလဲဆိုတော့အခုနိုင်ငံတကာကမြန်မာနိုင်ငံပြဿနာတွေကိုဖြေရှင်းမယ်ဆိုလို့ရှိရင်အာဆီယံကိုရှေ့ကနေထားပြီးတော့မှဖြေရှင်းဖို့စ조사လာတာတွေကိုကျွန်တော်တို့တွေ့ရတော့အာဆီယံဟာအလုံးမဖြစ်ဘူးစကားစကားသူ့ခြေသူ့လက်နဲ့လုပ်ပြီးတော့မှဒီလူသားချင်းစာနာထောက်ထားမှုအကူအညီကိုကျွန်တော်တို့ပြည်သူတွေအတွက်ကိုတကယ်မသုံးမဲ့နဲ့သူတို့ရဲ့ဖိနှိပ်ရရန်နေရာအတွက်ကိုပို့ပြီးတော့မှအားကောင်းအောင်သုံးမဲ့ကိစ္စတွေကိုမြေပြင်အထောက်အထားတွေနဲ့ကျွန်တော်တို့တက်တည်ထောက်ထားတွေအချက်အလက်တွေနဲ့ထောက်ပြပြီးတော့မှအာဆီယံကိုဗဟိုပြုပြီးတော့မှမြန်မာပြည်ပြဿနာကိုဖြေရှင်းဖို့လုပ်တဲ့ကိစ္စကိုကျွန်တော်တို့လုံးဝလက်မခံဘူးဆိုတဲ့ဥစ္စာလက်လွဲပေးတဲ့ကိစ္စမျိုးကိုကျွန်တော်တို့လက်မခံဘူးဆိုတဲ့ဥစ္စာကိုလည်းကျွန်တော်တို့အဓိကဆွေးနွေးတင်ပြနေရှင်ဟုတ်ကဲ့
Progressive Voice ရှေ့ပြေးအတန်ဘုတ်ဖွဲ့အကြံပေးဥက္ကဋ္ဌဒေါက်ခေအောင်မာက VOE ကိုပြောသွားတာပါတစ်ဆက်တည်းပဲဒီတောင်ကိုရီးယားနိုင်ငံရဲ့အာဏာရပါတီဖြစ်တဲ့ Korea Democratic Party ရဲ့ဥက္ကဋ္ဌမစ္စတာဆုံယောင်ဂီးနဲ့ VOE တည်ထောင်တွေ့ဆုံမေးမြန်းစဉ်မှာသူတို့အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအပြည့်အဝထောက်ခံကြောင်းပြောပါတယ်ဒီအကြောင်းတွေ့ဆုံမေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံမှာဖွဲ့စည်းထားတဲ့ NUG အစိုးရကိုအပြည့်အဝထောက်ခံအားပေးနေပြီးလိုအပ်တဲ့အကူအညီတွေကိုတတ်နိုင်သမျှပံ့ပိုးသွားမယ်လို့ကိုရီးယားဒီမိုကရက်တစ်ပါတီဥက္ကဋ္ဌမစ္စတာဆုံယောင်ဂီကဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိခိုက် VOA နဲ့တည်ထောင်တွေ့ဆုံမေးမြန်းစင်မှာပြောကြားလိုက်တာဖြစ်ပါတယ
်။ We do not recognize the legal commandees of junta. We strongly support NUG of Myanmar. I'm going to New York.
ကျွန်တော်တို့အနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီကိုမထောက်ခံဘူးဆိုတာတရားဝင်ပြောထားပြီးဖြစ်တယ်လို့ NUG အစိုးရကအပြည့်အဝထောက်ခံပါတယ်။ဗုဒ္ဓဦးနေမှာနယူးယောက်မြို့ကိုသွားပြီးမြမအရေးလိုအပ်တာတွေကိုကူညီနိုင်ဖို့တန်အမတ်ကြီးဦးကျော်မိုးထွန်းနဲ့လည်းတွေ့ဆုံဆွေးနွေးပါမယ်။အခုလိုမြမຫນွေဦးတော်လှန်ရေးကိုကျွန်တော်တို့ပါတီကထောက်ခံရတာဟာ1980တုန်းကစစ်အာဏာရှင်လက်ထက်တောင်ကိုရီးယားဂွမ်ဂျူးမြို့မှာဒီမိုကရေစီရေးဆန္ဒပြလှုပ်ရှားသူတွေကိုစစ်တပ်ကရရဆက်ဆက်ဖြိုခွဲတပ်ဖြတ်ခဲ့တဲ့အတွေ့အကြုံကျွန်တော်တို့စီမှာရှိပါတယ်။အခုမြန်မာပြည်သူတွေရင်ဆိုင်နေရတာနဲ့တူပါတယ်။ဒါကြောင့်မြန်မာပြည်သူတွေလည်းစစ်အာဏာရှင်လက်အောက်ကလွတ်မြောက်စေခြင်းနဲ့အတွက်ထောက်ခံအားပေးနေရတာပါ
။မစ္စတာဆွန်ယောင်ဂီနဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အတွက်ရောနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကိုလေ့လာဖို့အတွက်ပါဝါရှင်တန် DC မြို့တော်နဲ့နယူးယောက်မြို့တွေကိုလာရောက်တာဖြစ်ပါတယ်။NUG အစိုးရရဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းကတော့အာဏာရကိုရီးယားဒီမိုကရက်တစ်ပါတီအနေနဲ့မြန်မာရေးကိုအာရုံစိုက်ကူညီမှုအတွက်အားရမိကြောင်းပြောပါတယ်
။တမနာကြီးကိုရိုင်ကစာသူ့ရဲ့အင်ပြာတော်ကနေပြီးတော့ NUG အစိုးရနဲ့လက်တွဲပြီးတော့မြန်မာဒီမိုကရေစီရေးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်များနဲ့ထိတွေ့ဆက်ဆံသွားပါမယ်လို့တရားဝင်ကြေညာထားပြီးဖြစ်ပါတယ်။အခုမစ္စတာဆောင်ယောဂီဆိုတာကလေပါမန်လွှတ်တော်အမတ်အချိန်ကလေးကကျွန်တော်တို့အာဘိကူညီထောက်ခံခဲ့တဲ့ပုဂ္ဂိုလ်တူဖြစ်လို့အထို့အတူသူကနောင်လာမဲ့ဆယ်နှစ်ပေါ့လေအဲ့ဒီအချိန်မှာလေသူကကိုရီးယားနိုင်ငံရဲ့တမနာလောင်းဖြစ်သွားအထိတ်ကပြေးနေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်အခုကျွန်တော်တို့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်အမျိုးသားညီညွတ်ရေးအစိုးရရဲ့မြန်မာကိုယ်စားလှယ်ရုံးကိုကိုရီးယားမှာဖွင့်ပွင့်ပေးတဲ့အချိန်ထိကိုကြီးကြီးအဖြစ်ကျွန်တော်တို့ကိုဟဲ့လားဘလောက်ထိကိုရီးယားအစိုးရကအားပေးနေလဲဆိုတာကမြေကြီးလက်ခတ်မလွယ်ဘူးဆိုတာကျွန်တော်ပြောချင်ပါတယ
်မြန်မာပြည်သူတွေအားတင်းထားကြဖို့လိုအပ်ကြောင်းလဲမစ္စတာဆွန်ယောင်ဂီကပြောပါတယ်
Freedom is not free. We are all together, the fighting for democracy of the Myanmar, all of the world.
လွတ်လပ်မှုဆိုတာဘယ်တော့မှအလကားမရဘူးဆိုတဲ့စကားနဲ့အညီမြန်မာဒီမိုကရေစီရေးအတွက်ကျွန်တော်တို့အားလုံးအတူတကွလက်တွဲပြီးလှုပ်ရှားရုန်းကန်နေရမှာပါမြန်မာပြည်သူတွေကိုကမ္ဘာနိုင်ငံတွေကပါထောက်ခံအားပေးလာတဲ့အတွက်ဒီနေ့မှမြန်မာပြည်သူတွေရဲ့ဆန္ဒအတိုင်းမဟုတ်ချအောင်မြင်မှုရရမယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်မြန်မာနိုင်ငံထဲမှာလက်နက်ကင်တွန်းလှန်တိုက်ခိုက်တာတွေရှိနေတာကိုကျွန်တော်တို့အနေနဲ့နားလည်ပါတယ်ကျွန်တော်တို့တောင်ကိုရီးယားဂွမ်ဂျူးမြို့ဒီမိုကရေစီတော်လှန်ရေးတုန်းကလည်းဒီလိုပဲလက်နက်ကင်တွန်းလှန်မှုတွေရှိခဲ့ပါတယ
် NLD အစိုးရလက်ထက်စီးရင်တွေအရတောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံမှာစက်ထမမြောက်အများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်ပါတယ်ဆရာနာသိမီနောက်တောင်ကိုရီးယားရဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားကြဖို့တရားဝင်ကြေညာထားတယ်လို့ NUG ရဲ့ကိုယ်စားလှယ်ဦးရန်နိုင်ထွန်းကပြောပါတယ်တောင်ကိုရီးယားအစိုးရအနေနဲ့ NUG အစိုးရကိုထောက်ခံတယ်လို့တရားဝင်စာထုတ်ထားတာမျိုးမရှိသေးပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးငြိမ်းချမ်းတည်ငြိမ်ရေးအတွက်ကျိုးပန်းကူညီသွားမယ်လို့ဩဂုတ်လကုန်ပိုင်းကကိုရီးယားသမ္မတအိမ်ပြတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံတွင်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ3သန်းကိုလည်းတောင်ကိုရီးယားကလှူဒန်းခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းရောင်ပါရှင်။ကြာတာပတိတိနေနဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။စကိုင်းတိုင်းပလဲမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်နဲ့မြန်မာစစ်ကောင်စီတပ်တွေဟာနွယ်အင်းရွာအနီးမှာစက်တင်ဘာလ22ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တဲ့အခြေအနေကို VOE မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းတဲကကဏီပလဲဝက်လက်ရင်းမှာပဲစားတဲ့နေရာတွေကိုစစ်ကောင်စီဘက်ကစစ်အင်အားတွေတိုးချဲ့ပြီးစက်တင်ဘာလ22ရက်နေ့မှာတော့ပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့နွယ်အင်းရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့ကြောင်းတိုက်ပွဲဖြစ်သွားပြီးတဲ့နောက်ဒီကနေ့မနက်မှာတော့အမျိုးသမီးငယ်တွေအပါအဝင်ရွာသားတွေကိုတစားကန်ဖြစ်ခေါ်ဆောင်သွားခဲ့တယ်ဆိုပြီးပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်တဦးကပြောပြပါဗျ။အ
င်္ဂလိပ်ပါတယ်ရွာထဲကနေခိုးပြီးထွက်လာလေ။ခိုးလာတဲ့ပစ္စည်းတွေရောအမှရွာထဲကပစ္စည်းတွေရောစံကယ်တွေရောအတင်းအမှလမ်းကြောင်းထွက်ဖို့စံကယ်တွေစုပြီးတော့လာနေတဲ့အချိန်မှာကျွန်တော်တို့ကဒီလိုရှိတဲ့ရွာကိုတော့ပြီးတော့ဝိုင်းမှလမ်းမှတွေ့ပြီးတော့လူမိသမားတွေရောပြောင်းစီတွေရောဝိုင်းကြည့်ကြတဲ့အခါမှာအဲတော်ကြာသွားဒီလိုဘက်ကလည်းနောက်ပိုင်းလက်မှတ်ကြည့်နေပြန်ပြတော့ရဲဘော်တွေလည်းတော်တော်လေးကိုရိုးတက်နေပြန်ဆုတ်ခဲ့ရတယ်ဒါပေမဲ့ဟိုသူတို့ဘဝမှာဖြစ်ခဲ့ဘူးပေါ့အဲအဲ့နောက်မှာတော့ဒီကောင်တွေကအဲ့ရွာတွေကိုပြန်ဝင်သွားတယ်ပြန်ဝင်သွားပြီးဒီနေ့မှနဲ့ကျတော့လဲတွေနဲ့အဲ့ပိုင်းအားလည်းကောင်းပြီးတော့တင်းဒါသားတွေရောတကြီးရောတွေရောမင်းကြီးလေးတွေရောဖန်ခေါ်လာပြီးတော့ရှိရတာတားပြီးတော့အဲ့လိုမျိုးထွက်လာတာပေါ့
စက်တင်ဘာလ22ရက်နေ့မနေ့ပိုင်းမှာတော့နွယ်အင်းကျေးရွာသားတွေကိုတစားကန်လုပ်ပြီးချောင်းဘက်ကိုထွက်သွားတာတွေ့လိုက်တယ်ဆိုပြီးနွယ်အင်းရွာနဘေးကဒေသခံကျေးရွာသားတဦးကလည်းအခုလိုပြောပြပါဗျ။ဟိ
ုနွယ်အင်းရွာကတိကျမှုဖြစ်ပြီးတော့သူတို့ကညာဘက်ကိုအဲ့မှာပဲသူတို့ဇရဲချပြီးတော့မနေ့ချင်းပိုင်းကိုလှဲနေနဲ့တစားကန်လုပ်ပြီးတော့အစီချောင်းဘက်ကိုထွက်လာခဲ့တယ်။လူသားတိုင်းလုပ်ပြီးခေါ်လာတာတော့လှဲရလေးကြီးလူက3-4ယောက်လောက်ကတော့အနည်းဆုံးပါတော့
အမျိုးသားညီညွတ်ရေးအစိုးရကစစ်အာဏာရှင်အမြင့်ပြတ်အောင်တွန်းလှန်ခုခံစစ်စတင်နေပြီဆိုပြီးစက်တင်ဘာလ9ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်သကိုင်းတိုင်းဘက်မှာစစ်တပ်ကစစ်ပြင်ဆင်မှုတွေပိုလှုပ်လာတယ်လို့လည်းဒေသခံတွေကပြောပါတယ်။ပလဲမြို့နယ်အတွင်းမှာတော့မြို့ရင်းတိုက်ပွဲတွေဖြစ်နေတယ်လို့လည်းပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ကပြောပြပါဗျ။
ရွာသားတွေကအဲ့ဒီရွာနေကြအဲ့ဒီရွာရဲ့အစီဘက်ရွာလည်းဒီခေါ်တယ်။အဲ့ဒီရွာလည်းကိုယ်ကလည်းတစ်ယောက်မှလည်းဒီလိုနဲ့ဆိုတော့ကျွန်တော်လည်းဘာမှမလုပ်နိုင်နိုင်ဘူးအဲဒီရွာထဲမှာဖြတ်မှုတွေဒီလိုလိုချင်တဲ့ပစ္စည်းယူတယ်အဖြစ်နဲ့ဒီလေးမစခင်တပတ်ဆယ်လောက်ကလေးရက်တိုက်ပဲဒီတော့နောက်တစ်ခါ၄ရက်လောက်ကျွန်တော်နားလိုက်ပြီးပဲပြန်မတိုက်ဘူးပြန်မြင်ရမြင်ပြန်စားတိုက်တာ
ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအခုရက်ပိုင်းကဏီရင်းမှာပင်ပလဲအရာတော်ဝက်လက်စတဲ့မြို့နယ်တွေမှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံရပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru channel 123 တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်။အခုဒုတိယပိုင်းအတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီအခြေအနေကဘာကြောင့်ဖြစ်တာလဲဆိုလို့ရှိရင်ဒါနှလုံးခုန်တာနဲ့နှလုံးသွေးလက်ပတ်မှုထိန်းတဲ့အာယုံကြောစနစ်ရှိရဲ့ခန္ဓာကိုယ်မှာ
ဒါကတော့ကိုဗစ်လူနာတွေမှာနှလုံးခုန်နှုန်းမြင့်တက်စေတဲ့အကြောင်းအရာတွေကြောင့်ပေါ့နော်ဒီဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းတင်ဆက်မှာပါအခုတော့ဦးကျော်စန္တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ပါရှင် andNCGUB နဲ့ NUG တို့အပေါ်မှာနိုင်ငံတကာသဘောထားဘာကွာတလဲဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးထားပါတယ်။လက်ရှိအမျိုးသားညီညွတ်ရေးအစိုးရ NUG အပေါ်နိုင်ငံတကာအလေးထားမှုနဲ့ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းထွက်ပေါ်လာခဲ့တဲ့ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရ NCGUB တို့အပေါ်အလေးထားမှုတို့ဟာဘလို့ကွာခြားပါတလဲ။ဘာကြောင့်ပါလဲ။အခုအခါမှာမြန်မာဒီမိုကရေစီရေးအတွက်နိုင်ငံတကာကပိုးပြီးထိထိရောက်ရောက်ကူညီပံ့ပိုးပေးနေပါသလား NCGUB အစိုးရရဲ့နိုင်ငံသားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့သူဦးဘုံလှတင်နဲ့ဦးကျော်စန္ဒာတို့သုံးသက်ဆွေးနွေးထားပါရရှင
်ဦးဘုံလှတင်ခင်ဗျာပထမဆုံးနှမ်းရှင်ပြသခြင်းတာကဦးဘုံတို့တာဝန်ယူခဲ့တဲ့ NCGUB လက်ထက်ကအခြေအနေနဲ့အခု NUG ရင်ဆိုင်နေရတဲ့အခြေအနေမှာအခုကပိုပြီးနိုင်ငံကအယုံစိုက်မှုရှိလာတယ်ဆိုမှန်ပါလားခင်ဗျာ။ဘာကြောင့်လို့ထင်ပါလဲလား
။အမှန်ပါတယ်ခင်ဗျာ။ဘာလဲဆိုတော့အရင်နှုန်းကတော့နိုင်ငံကအယုံစိုက်မှုဖြစ်တယ်ဆိုပေမဲ့လို့ပါဝင်ပတ်သက်ဖို့ပတ်စုံမှုကပိုပြီးတော့များတယ်လို့ပြောလို့ရပါတယ်။အခုကတော့ဒီပြည်တွင်းအခြေအနေတွေခေတ်အခြေအနေတွေကလည်းပြောင်းသွားတယ်။ဤပညာတွေကလည်းတိုးတက်လာတယ်မြန်မာနိုင်ငံတွင်းမှာဖြစ်ပျက်ခဲ့တဲ့ဆိုးဝါးတဲ့လူခွင့်ရေးချုပ်ဖောက်မှုတွေဟလာစစ်တပ်ကအင်အားအလုံးအသုံးပြီးတော့ဖိနှိပ်ဖြိုခွင်းနေတာတွေတပ်ဖြတ်နေတာတွေကနိုင်ငံတကာကသိရှိနေတဲ့အခါကျတော့ကျွန်တော်ခေတ်ကနဲ့စာလို့ရှိရင်တော့အခုခေတ်ဒီမြို့သားညီညွတ်ရေးအစိုးရ NUG ပေါ့နော်အဲနဲ့ပတ်သက်လို့ရောကျွန်တော်မြန်မာတနိုင်ငံလုံးရဲ့အနေထားအလုံးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာယုံစိုက်မှုနဲ့စိတ်ဝင်စားမှုကပိုပြီးတော့များတယ်လို့ပြောနိုင်ပါတယ်ခင်ဗျ။အ
ာယုံစိုက်မှုနဲ့စိတ်ဝင်စားမှုပိုများတယ်ဆိုတာဟာဒီမိုကရေစီလှုပ်ရှားတဲ့ဘက်ကတနည်းအားဖြင့် NUG အစိုးရဘက်ကပိုပြီးတော့အလေးပေးလာကြတယ်ပိုပြီးတော့သူတို့ကူညီပံ့ပိုးလာကြတယ်ဆိုတဲ့အသေးပေမျိုးလားခင်ဗျ။အ
မှားတယ်ဒါကလည်း NUG ကဒီပြည်သူလူထုက2020ရွေးကောက်ပွဲအနေနဲ့တဆင့်ရွေးချယ်တင်မြှောက်ထားတဲ့ပြည်သူလူတော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အစိုးရဖြစ်တဲ့ legitimate government ပေါ့လေနောက်တစ်ကြောင်းကတော့နိုင်ငံတကာက2020ရွေးကောက်ပွဲပေါ်မှာအာရုံစိုက်နေတဲ့အချိန်မှာရုတ်တရက်အာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့အာဏာညှန့်ရှင်းမှုတွေကြောင့်လို့လည်းကျွန်တော်သုံးသပ်နိုင်ပါတယ်ခင်ဗျ
ဒါပေမဲ့နိုင်ငံတကာကသူတို့ပို့ပြီးတော့အယုံစုစိုက်တယ်ပို့ပြီးတော့အပိမှုရှိတယ်ဆိုပေမဲ့လည်းအခုပဲကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာ NUG ကိုပြတ်ပြတ်သားသားထောက်ခံတဲ့သဘောတော့မတွေ့ရသေးဘူးပြောမှထင်ပါတယ် NUG ကရွေးချယ်ထားတဲ့သံမတိဦးကျော်မိုးထွန်းကိုသူတို့ကတက်ရောက်ခွင့်တော့ပေးတော့လည်းပဲဒါပါဝင်ဆွေးနွေးခွင့်ပြောကြားခွင့်တွေကပေးမထားသေးဘူးဆိုတော့အားရလောက်တဲ့ကူညီအပိမှုတော့ဖြစ်ပါရဲ့လားခင်ဗျာ
အဲ့ကတော့မြန်မာခံမှန်းရထက်တဲ့အနေအထားမျိုးပါခင်ဗျ။အခုနပြောသလိုပေါ့နိုင်ငံတကာရဲ့စာနာထောက်ထားမှုနဲ့ကြီးကြမှာကတော့တိုင်းပြည်ရဲ့နယ်မြေဒေသတွေကိုစုမိုးထားတဲ့စစ်ကောင်စီနဲ့ဘလောက်ထိကျွန်တော်ကင်းကွာပြီးတော့ဆက်ဆံနိုင်မလဲ။သူတို့ကိုထိကြံဖြစ်အောင်လှုပ်ချင်းအားဖြင့်ကုလသမဂ္ဂအနေနဲ့ပေါ့နော်ဒါနိုင်ငံတကာရဲ့တန်တမာရေးရာမျက်နှာစာမှာဘယ်လိုအားနည်းချက်အားသာချက်တွေဖြစ်လာမလဲအဲ့ဒီအတွက်နိုင်ငံတကာမိသားစုကဘလောက်ထိတာဝန်ခံနိုင်မလဲဆိုတဲ့ အနေထားတွေပေါ်မှာအများကြီးထည့်သွင်းစဉ်းစားကြမယ်လို့မြင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကျွန်တော်နောက်တစ်ခုနှိုင်းရှင်ကြည့်ရတာကဥပဒေ NCGB အစိုးရဟာအမေရိကန်ပြည်ထောင်စုမှာအခြေစိုက်ခဲ့ပါတယ်။ဒီအမေရိကန်ပြည်ထောင်စုကလက်ခံခဲ့တဲ့ဥပဒေလည်းပဲဒီမှာပဲနေပြီးတော့တာသတင်းစာရှင်းလင်းပွဲတွေလုပ်တာကျွန်တော်ကိုယ်တိုင်တက်ရောက်ပြီးတော့သတင်းရတာရှိပါတယ်။နောက်ပြီးတော့ကျွန်တော်မှတ်မိတာမှတ်မယ်ဆိုရင်အရှိတီမောလွတ်လိုက်ရပြီခါစားအဲဒီတီမောလက်ဆင်နိုင်ငံကလည်းပဲသူတို့စီမှာလာပြီးရုံထိုင်ဖို့ဖိတ်ခေါ်ခဲ့ဘူးတယ်လို့ကျွန်တော်ကြားဟုတ်ပါတယ်ဆိုတော့အခုလက်ရှိ NUG အစိုးရကသက်ဆိုင်ရာနိုင်ငံတချို့ကပေါ့လေအဲ့လိုဖိတ်ခေါ်ကန့်လန့်မှုများရှိတယ်လို့ကြားမိပါလားခင်ဗျာ
အဲ့အဆင့်ထိတော့မကြားမိသေးပါဘူးအားလုံးသိကြတဲ့အတိုင်းနိုင်ငံ၅ခုလောက်ကတော့ NUG အစိုးရရဲ့ကိုယ်စားလှယ်တွေကိုတည်ဝင်တိမှပြုပြီးတော့လှုပ်ရှားဆောင်ရွက်ပိုင်ခွင့်ရုံးဖွင့်ပိုင်ခွင့်နေပေးထားတာတွေ့ရပါတယ်ထူခြားချက်ကတော့ကျွန်တော်တောင်ကိုရီးယားနိုင်ငံအနေနဲ့ဒါအာရှပစိဖိတ်ဒေသမှာပထမအဦးဆုံးတိုင်းပြည်တစ်ပြည်အနေနဲ့ကျွန်တော်ဖြစ်ရောက်ရောက်ဒါကိုယ်စားလှယ်ဖက်အတာလည်းပဲခွင့်ပြုထားတဲ့ပြုံးလုပ်ငန်းတွေဆောင်ရွက်ဖို့လည်းပဲဒီဟာကိုကျွန်တော်အဖက်ဖက်ကဝိုင်းဝန်းပတ်မုန်းနေတယ်ဆိုတော့အနေထားမျိုးတွေကတော့တွေ့ရှိရပါတယ်သို့တော့ဒီအဲ့ဒီလိုကိုယ်စားလှယ်အဖွဲ့နဲ့ဆက်ဆံနေဆိုပေမဲ့လို့ဒါဟာဟိုတယ်ဝင်အတိမတ်ပြုမှုဆိုတာမျိုးနဲ့တော့ခါရဲပြောလို့မရနိုင်ပါဘူးခင်ဗျ။
ဆိုတော့ NCGUB ကိုကအမေရိကန်ပြည်ထောင်စုကလက်ခံခဲ့တာဘယ်လိုပုံစံနဲ့လက်ခံပါလဲ။အခုတောင်ကိုရီးယား NUG ကိုကန့်လန့်တဲ့ကန့်လန့်ချက်မျိုးနဲ့ကွဲလွဲပါလား။အဲ့ဒါနဲ့သာပါလားအစင်းက
။မှန်တော့ကျွန်တော်ခေတ်ကတော့အမေရိကန်အစိုးရနဲ့ညှိနှိုင်းတဲ့အခါမှာကျွန်တော်ကိုယ်နိုင်ကိုကတယ်ဝင်အတိမတ်ပြုမှုကိုကြိုးပမ်းခဲ့ကြတာမဟုတ်ပါဘူး။အကြောင်းလဲဆိုတော့အားလုံးသိကြတဲ့အတိုင်းကျွန်တော်ခေတ်တုန်းကတော့ကျွန်တော်ရဲ့နိုင်ငံရေးရအန်ဒီမပြည်နိုင်ငံကစစ်မှန်တဲ့အတိုင်းအတာကိုယ်စားလှယ်တွေဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအားစုတွေနဲ့စစ်တပ်ခေါင်းဆောင်တွေပလင်ပြီးလွတ်လပ်တဲ့တွေ့ဆုံဆွေးနွေးပွဲတွေကနေနိုင်ငံရေးရဖြေရှာဖို့ကြိုးပမ်းခဲ့ကြတာဆိုတော့အဲ့ဒီချိန်တုန်းကတော့ကျွန်တော်ကဒီတိုင်းပြည်ကိုကိုယ်စားပြုပြီးတော့စီမံခန့်ခွဲအုပ်ချုပ်ပိုင်ခွင့်ရှိတယ်လို့ဆိုတဲ့ဟာမျိုးကိုကျွန်တော်ကကြိုးပမ်းခဲ့ကြတာမဟုတ်ပါဘူး။အဲ့တော့ကျွန်တော်တို့ကိုတိမှတ်ပြုတယ်ဆိုတာကလေပြည်သူလူထုရဲ့တရားဝင်ကိုယ်စားလှယ်တွေအနေနဲ့အတိအမှတ်ပြုခဲ့တာဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျွန်တော်ဘာကြောင့်ဒီမေးခွန်းမေးသလဲဆိုတော့ပရိသတ်တချို့ကပြောရတယ်အမေရိကန်ပြည်ထောင်စုအထူးဒီမိုကရေစီအရေးကိုပါဇက်ကပြောတယ်ပါဇက်ကပဲကြားနေရပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ထိထိရောက်ရောက်လက်တွေ့ကူညီတာမရှိဘူးအပြောသာရှိတယ်လို့ပြောနေလို့ကျွန်တော်ဒီမေးခွန်းမေးရတာဖြစ်ပါတယ်။အဲ့စကားကိုဥပကဘာမျှပြန်ပြောခြင်းမလဲ
။ဒါကတော့ကျွန်တော်တို့နှစ်ပိုင်းသုံးသပ်မှာဖြစ်ပါတယ်ခင်ဗျ။ကျွန်တော်တို့ဒီမြို့သားညီညွတ်ရေးအစိုးရအနေနဲ့အမေရိကန်အစိုးရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တဲ့အခါမှာဘလောက်နီးစပ်တဲ့ဘလောက်အဆင့်မြင့်တဲ့ထိစပ်မှုရရှိအောင်ဆောင်ရွက်ထားနိုင်တယ်လဲဆိုတဲ့အမိကုံးပေါ်မှာမူတည်ပါတယ်ကျွန်တော်တို့ဘက်ကတကယ်ရင်းနှီးအောင်ဥမာအဖြစ်အနည်းဆုံးကျွန်တော်တို့အမေရိကန်ပြည်ထောင်စုနိုင်ငံရေးရာကြည့်မယ်ဆိုခဲ့လို့ရှိရင် Asia Pacific ရေးရာပေါ့နော်ကျွန်တော်နိုင်ငံကြီးဝန်ကြီးလက်ထောက်နိုင်ငံကြီးဝန်ကြီးလောက်အဆင့်ကိုအချိန်မျိုးတွေ့ပြီးတော့ပြောနိုင်တယ်အဲဒီလိုနေသားမျိုးကနေပြီးတော့ကိုပြောလိုက်တဲ့ဟာကအင်ပြူတော်ကိုဖြစ်စေအဲကျွန်တော်နိုင်ငံသားကြီးဝန်ကြီးစီကိုတိုင်းရိုက်ဖြစ်စေအရေးကြီးရင်ကြီးလို့ရောက်သွားနိုင်တဲ့အဆင့်လောက်ထိကျွန်တော်တို့တည်ဆောက်ထားနိုင်ဖို့လိုအပ်ပါတယ်ကျွန်တော်လှူရှားမှုတိုင်းမှာလည်းပဲအဲဒီလိုကိုယ့်ရဲ့အဓိကမဟာမိတ်နိုင်ငံတွေနဲ့ထဲထဲဝင်ဝင်ဟိုမဟာဗျူဟာနီးဗျူဟာကြကြဆွေးနွေးညှိနှိုင်းမှုတွေဘလောက်ထိလုံနိုင်ခဲ့တလဲဆိုတဲ့အပေါ်မှာမူတည်ပါရခင်ဗျအဲ့ဒီလိုဆောင်ရွက်ထားနိုင်တာမျိုးမရှိဘဲနဲ့ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုဟာဖြစ်စီဥရောပသမဂ္ဂနိုင်ငံတွေကဖြစ်စီတစုံတရာဖြစ်အောင်ဆောင်ရွက်ပေးဖို့ဆိုတဲ့ဟာကတော့သိပြီးတော့တရားတဲ့မျိုးလင့်ချက်လို့ပြောလို့မရပါဘူးခင
်ဗျဟုတ်ကဲ့ဆိုတော့ NUG ဘက်ကစပြီးတော့တနေ proactive ဖြစ်ရမယ်ဆိုတဲ့ဘောပေါ့
အမှားတဲ့နိုင်ငံတကာမျက်နှာစာမှာလိုအပ်တဲ့နိုင်ငံတကာမဟာမိတ်တွေကိုတီတီရောင်ရောင်ကျွန်တော်စီယုံဆောင်ရွက်သွားနိုင်ဖို့ဟာအင်တန်အရေးကြီးပါတယ်။အနိုင်ငံတကာအမေရိကန်ပြည်ထောင်စုကဒီမိုကရေစီနိုင်ငံပဲ။ဥရောပသမဂ္ဂနိုင်ငံတွေလည်းပဲဒီမိုကရေစီနိုင်ငံတွေပဲ။သူတို့ကလူ့ခွင့်ရင်းနဲ့ပတ်သက်လို့တက်ကြွကြတယ်။မြန်မာနိုင်ငံအနေထားနဲ့ပတ်သက်လို့ပါဇက်ကတော့ထောက်ခံကြတယ်ဆိုပေမဲ့လို့အဲ့ဒီထောက်ခံမှုနဲ့စာနာထောက်ထားမှုတွေအခြေခံပေါ်မှာပိုပြီးတော့ခိုင်မာတဲ့ဆက်တွေ့ချက်တွေဖြစ်လာအောင်ကြိုးစားဖို့ဟာတော့ကျွန်တော်ရဲ့တာဝန်ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ကျွန်တော်နောက်ဆုံးမေးခြင်းတဲ့နိုင်ငံတစ်ခုကတော့တရုတ်နိုင်ငံပါ တရုတ်နိုင်ငံဟာအခုမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့လေဆန်းပြောင်းတယ်ပေါ့လေဒီအရေးမှာသူရဲ့ယက်တိမှုဟာတစ်ဖက်သက်မဆန်ဘူးလို့တွေ့ကြပါတယ်ဥပ္ပယအမြင်ဘယ်လိုသဘောပါလဲတရုတ်ရဲ့သဘောကတကယ်ပဲပြောင်းလာပါသလားမြန်မာနိုင်ငံပေါ်မှာဘာကြောင့်လို့ထင်ပါလဲ
တကယ်တော့တရုတ်ကတော့ကျွန်တော်တို့တိုင်းပြည်အရေးနဲ့ပတ်သက်လာလို့ရှိရင်သူကတော့ဟိုကျွန်တော်တို့ပုံမှန်လင်းလင်းသုံးသပ်ရမယ်ဆိုရင်တော့မြင်းပွဲလောင်းနဲ့နီးနဲ့ချင်းကပ်တယ်လို့ပဲမြင်ပါတယ်ပထမတော့စစ်အုပ်စုကိုစစ်ကောင်စီကိုလက်နက်တွေရောင်းနေငွေတွေချီးတယ်တခြားဖိအားပေးမှုတွေတိုင်းသားအင်အားစုတွေထုထွင်းတော့ကချင်အမျိုးသားလွတ်မြောက်ရေးတက်မတော့ KA ပေါ်မှာဖိအားတွေမျိုးမျိုးပေးခဲ့တယ်ဆိုတာလေအလုံးတိပဲဖြစ်ပါတယ်အဲ့တော့တရုတ် policy နဲ့ပတ်သက်ရင်တရုတ်ကတော့ဒီနှစ်ဖက်ခွပြီးတော့ကစားနေတဲ့ပုံစံမျိုးပဲကျွန်တော်ကသုံးသပ်မိပါတယ်တရုတ်ကတကယ်တမ်းမြန်မာနိုင်ငံမှာဒီမိုကရေစီရေးအပြောင်းလဲဓမ္မမှုပြည်သူလူထုရဲ့ဆန္ဒနဲ့ကိုက်ညီတဲ့အပြောင်းလဲတစ်ခုကိုဖြစ်စေခြင်းနဲ့ဆိုရင်ဒီထက်ပိုပြီးတော့ proactive ဖြစ်နိုင်တဲ့တက်တက်ကြွကြွဆောင်ရွက်ပေးနိုင်တဲ့ဟိုအားမျိုးအနေထားမျိုးတရုတ်နိုင်ငံမှာရှိပါတယ်ဒါပေမဲ့အဲ့ဒီဆန္ဒဟာဒီနေ့အချိန်ထိကတော့ပေါ်လွင်လာပြီလို့ကျွန်တော်သုံးသပ်လို့မရနိုင်ဘူးလို့ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့နောက်ဆုံးမေးချင်တာအာဆီယံမှာနှစ်ဖက်လုံးပြည်လဲအောင်နှိမ့်နိုင်ကြပါဆိုပြီးဥဆောင်ပြောဖို့တာဝန်ကစုပ်ခုံပေါ်မှာနိုင်ငံတကာတွန်းနေရတဲ့သူပဲအမေရိကန်ရောအနောက်နိုင်ငံတွေဥရောပနိုင်ငံတွေရောတရုတ်ရောဒီလိုပြောနေကြတော့အာဆီယံရဲ့အခန့်ကဏ္ဍကလူတွေတွန်းပစ်တော့ဖြစ်ပါမလားခင်ဗျာ
အာဆီယံရဲ့စုဖွဲ့မှုပေါ့နော်ဖွဲ့စည်းပုံနဲ့ခြေကန်စည်းမျဉ်းသဘောထားတွေကိုကြည့်မယ်ဆိုကြလို့ရှိရင်အားလုံးသိကြတဲ့အတိုင်း consensus policy ပေါ့နော်အလုံးအဖွဲ့ဝင်နိုင်ငံ10နိုင်ငံရှိရင်10နိုင်ငံလုံးကကန့်ကွက်သူမရှိသဘောတူမှသာလျှင်ဆုံးဖြတ်ချက်တရက်ကိုချနိုင်တယ်။အဲ့ဒီဆုံးဖြတ်ချက်တိုင်းလဲဆောင်ရွက်သွားနိုင်တယ်။သို့တော့အဲ့ဒီအဖွဲ့ဝင်နိုင်ငံတွေထဲမှာဒီမြန်မာနိုင်ငံကတနိုင်ငံပါဝင်နေတဲ့အခါကျတော့မြန်မာနိုင်ငံရဲ့သဘောထားကိုဘယ်သူကပေးမလဲဆိုတာအာဆီယံမှာရွေးချယ်ဆုံးဖြတ်နိုင်မယ့်အင်အားမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်။အဲ့ဒါကိုအာဆီယံပခုံးပေါ်ပြောင်းလဲပေးလိုက်တယ်ဆိုတာကိုကနိုင်ငံတကာကခေါင်းဆောင်ခြင်းလို့တရုတ်နဲ့ထိတိုက်ရင်ဆိုင်ရမှာဟိုအမေရိကန်ဖြစ်စေနောက်နိုင်ငံတွေဖြစ်စေမလိုလားတဲ့အနေအထားမျိုးမှာအမေရိကန်လာရှာလွဲဆိုတာမျိုးလို့ပေါ့နော်ပုံမှန်လင်းလင်းဝေဖန်ရမယ်ဆိုရင်တော့တာဝန်မဲ့ဆောင်ရွက်မှုမျိုးလို့ပဲသုံးသပ်ချင်ပါတယ်
ဒါကတော့အရင် NCGUB အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဖြစ်ဆောင်ရွက်ခဲ့တဲ့ဥပိုလ်လှတင်ကိုဥကျော်စန္ဒာကဆက်သွယ်မေးမြန်းပြီးတော့ဒီမြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်မြမနိုင်ငံမှာကိုဗစ်ဖြစ်ပြီးသူအတော်များများမှာနှလုံးခုန်နှုန်းညင်းတက်ခဲ့တာကိုတွေ့မြင်ခဲ့ရတာကြောင့်ကိုဗစ်လူနာတွေမှာနှလုံးခုန်နှုန်းညင်းတက်စေတဲ့အကြောင်းအရာတွေကဘာတွေလဲဆိုတာကိုဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာကြည့်ရှုကြရအောင်ပါရှင
်။ကိုဗစ်ဖြစ်ပြီးတဲ့သူတွေဟာနောက်ဆက်တွဲဆိုးကျိုးအမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါမြန်မာနိုင်ငံမှာတော့ကိုဗစ်တက်တဲ့အလိုင်းအတွင်းမှာကိုဗစ်ဖြစ်ပြီးတဲ့သူတွေမှာနှလုံးခုန်နှုန်းမြန်နေတဲ့သူတွေအများကြီးရှိခဲ့တာကိုတင်ပြခဲ့ရပါတယ်။ကိုဗစ်ဖြစ်ပြီးတဲ့သူတွေမှာနှလုံးခုန်နှုန်းမြန်တာဟာအကြောင်းမျိုးမျိုးကြောင့်ဖြစ်နိုင်ပြီးထိုင်ရာကနေထလိုက်တဲ့အချိန်မှာနှလုံးခုန်နှုန်းမြင့်တက်တာဆိုရင်အာရုံကျော်စနစ်ထိခိုက်ပျက်စီးတာကြောင့်ဖြစ်နိုင်တယ်လို့အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံဘာမင်ဟမ်မှာကိစ္စရောဂါအထူးပြုလေ့လာနေသောဆရာဝန်တဦးဖြစ်သူဒေါက်တာကျော်ကျော်ထွန်းကပြောပါလေ။န
ှလုံးခုန်နှုန်းမြန်တဲ့အချိန်တွေကိုပြန်ကြည့်လိုက်မယ်ဆိုရင်အချိန်တွေအမျိုးတွေကပထမတစ်ခုပြောမယ်ဆိုလို့ရှိရင်ပထမတစ်ခုကကြာကျွန်တော်သူ့ဘယ်လိုခေါ်လဲဆိုတော့အဲ PODS ပေါ့နော် postural orthostatic tachycardia syndrome လို့ခေါ်တယ်အဲ့ဒါကြာဘာကြောင့်ဖြစ်တာလဲဆိုလို့ရှင်ဒီအခြေအနေကဘာကြောင့်ဖြစ်တာလဲဆိုလို့ရှင်ဒါနှလုံးခုန်တာနဲ့နှလုံးသွေးလက်ပတ်မှုထိန်းတဲ့အာယုံကြောစနစ်ရှိရဲ့ခန္ဓာကိုယ်မှာ autonomic nervous system လို့ခေါ်တယ်အဲ့အာယုံကြောစနစ်အဲ့ virus ကြောင့်ဒီအာယုံစနစ်ထိသွားနိုင်တယ်ပေါ့နော်ထိသွားရဲ့တော့ယူဆရတယ်ပေါ့နော်ယူဆပြီးတော့ဒီအခြေအနေဖြစ်တာပေါ့သူကကြာဘာဖြစ်ตัวนามเปียวได้ไพชเรอร์ဆိုတာခန္ဓာကိုယ်ရဲ့ position ကိုလိုက်ပြီးတော့ဟာဥမာထားပါတော့ခိုင်ရကနေပြီးရုပ်တရက်ထားလိုက်တယ်အဲ့လိုမျိုးအချိန်ကြောက်အောင်ဟာရီကမြန်သွားတယ်ပေါ့နော်ဟာရီတွေမြန်တက်လာတယ်ပေါ့အဲ့လိုမျိုးဒါအဲ့တော့သူကျွန်တော်ကအဲ့ postural orthostatic tachycardia ဆိုတာရင်းတုံတာပေါ့နော်ဟာရီမြန်တာလို့ခေါ်ရယ်ပေါ့နော်သူရဲ့ underlying ကခန္ဓာ အနာလိုက်ကဘာကြောင့်ဖြစ်တာလဲဆိုရင်ခုနပြောတဲ့အတိုင်းပဲခုနကအဲနှလုံးခုန်တာနဲ့သူ့လက်ပတ်မှုထိန်အာရုံကြောစနစ်ထိသွားတယ်လို့ယူဆရတယ်ပေါ့နော်ဟုတ်အဲအားကြောင့်ဟာရီမြန်တက်တဲ့ဒါနံပါတ်1အချက်ပေါ့နော
်ကိုဗစ်ကြောင့်အဆုတ်မှာအမရွတ်ဖြစ်လာပြီးအမရွတ်တွေများလာလို့အောက်ဆီဂျင်ဝင်ရောက်တာနည်းလာတယ်ဆိုရင်သွေးထဲအောက်ဆီဂျင်ပမာဏလျော့နေလာတယ်လို့သိရပါတယ်သွေးထဲမှာအောက်ဆီဂျင်ပမာဏလျော့နေခြင်းဟာလည်းနှလုံးခုန်လုံးမြန်စေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်နောက်တစ်ချက်အားကြောင့်ဘာကြောင့်လဲဆိုလို့ရှိရင်ကိုဗစ်ဖြစ်ပြီးရင်အားလုံးသိရတဲ့အတိုင်းပဲကိုဗစ်ကအဆုတ်ကိုထိရယ်အဆုတ်ထိတဲ့ခါကျတော့အဆုတ်မှာပါကြံခဲ့တယ်ဆိုရင်အမာရွတ်ကြံခဲ့တယ်အဲအားကြောင့်ကြံခဲ့တဲ့အမာရွတ်အ ਨੇ တချို့ကျတော့နည်းနည်းကြံတာရှိတယ်များများကြံတာရှိတယ်အဲအားကြောင့်အမာရွတ်အ ਨੇ များပေါ်မူတည်ပြီးတော့ဘာဖြစ်လဲဆိုတော့ဒါ land fibrosis ပေါ့နော်ဒီအမာရွတ်တည်းကဘာဖြစ်လဲဆိုတော့ပုံမှန်အဆုတ်လိုမဟုတ်တော့တဲ့ခါကျတော့ gas exchange ကမကောင်းအောက်ဆီဂျင်ဝင်တာပုံမှန်လူလိုမရအောက်ဆီဂျင်ပုံမှန်လူလိုမရတဲ့ခါကျတော့ဘာဖြစ်တယ်လဲဆိုတော့အောက်ဆီဂျင်သွေးထဲမှာပုံမှန် 95% ကျော်ရမယ်ဆိုရင် 95 အောက်ကိုရောက်ရောက်နေလဲပေါ့နော်အဲ့လိုအောက်ဆီဂျင်နည်းနေတော့လဲဒီနေနေလို့လည်းဒီဟာရီမြန်တက်တယ်ပေါ့နော
်ကိုဗစ်ရောဂါပြင်းထန်တဲ့သူတွေဟာကရင်မမာအနေများပြီးသွားလာလှုပ်ရှားမှုနည်းသွားမယ်ဆိုရင်ခြေထောက်သွေးကြောတွေမှာတိုက်ခဲမှုဖြစ်လာနိုင်တယ်လို့သိရပါတယ်ခြေထောက်သွေးကြောတွေကတိုက်ခဲတွေပြုတ်ထက်ပြီးအဆုတ်သွေးကြောမှာပိတ်ဆို့သွားမယ်ဆိုရင်နှလုံးခုန်လုံးမြန်တဲ့အခြေအနေတစ်ခုဖြစ်ပေါ်စေပြီးအခုလိုတိုက်ခဲပိတ်ဆို့မှုဖြစ်ပေါ်ခြင်းဟာအရေးပေါ်ကုသမှုခံယူဖို့လိုအပ်တဲ့အခြေအနေတစ်ခုဖြစ်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်နောက်တစ်ချက်ကဘာလဲဆိုရင်ကိုဗစ်ဖြစ်ပြီးတော့အဲ့အဆုတ်မှာတိုက်ခဲပိတ်တယ်ပေါ့နော်အဆုတ်မှာဘာကြောင့်တိုက်ခဲပိတ်တယ်ဆိုရင်ခုနကကျွန်တော်ပြောသလိုပဲအဲ့ကိုဗစ်ကိုယ်တိုင်ကလည်းတိုက်ပစ်စေတယ်နောက်တစ်ခါကျကိုဗစ်ကြောင့်အလုံးမလုံးမချလို့တဲ့လို့တဲ့ခါကျတော့ရှင်တယ်တိုက်ပစ်တယ်ပေါ့နော်အချင်းကြောင့်ရှင်တွေးအချင်းကြောင့်ရှင်တွေးခဲလေးဖြစ်တယ်တွေးခဲလေးကအကြီးကဘာမှဖြစ်တယ်ဆိုရင်ခြေထောက်တွေမှာဖြစ်တယ်ပေါ့နော်ခြေထောက်တွေမှာတွေးခဲလေးဖြစ်တယ်အဲ့တွေးခဲကပြုတ်ထွက်သွားလို့ရှင်ဒါအဆုတ်မှာသွားပိတ်တယ်ပေါ့နော် pulmonary embolism လို့ခေါ်တယ်အဲ့လိုမျိုးအဆုတ်မှာတွေးခဲပိတ်လို့ရှိရှင်လည်းကျွန်တော်နှလုံးခုန်တာလေအဲ့ရောဂါလက္ခဏာတွေနဲ့ဆိုရင်နှလုံးခုန်တာမြန်တက်တယ်ပေါ့နော်နှလုံးခုန်တာမြန်တယ်ဒီတန်းတခြားသူကမောတက်တယ်အောက်ဆီဂျင်ရုတ်တရက်ကျလာတက်တယ်ပေါ့နော်ပြီးရင်နောက်ချောင်းဆူရင်သွေးပါတက်တယ်ချောင်းဆူရယ်ပြီးရင်အထိုင်ထမမူးနေမှိုက်လည်းဖြစ်တက်တယ်အဲ့လိုဒီကောင်ဒီအဆုတ်မှာတွေးခဲလို့ရှိရင်လည်းဒါဒီနှလုံးခုန်တာမြန်တက်တယ်ဒါတို့အချိန်တွေကြတာလူအသက်အနေရရှိတယ်လေနော်အသက်အနေရရှိတဲ့ခါကျတော့ဒါဆိုလို့ရှိရင်တေချာလုံးဝအလိုကုသမှုခံယူရမယ်ဒီလိုအချိန်တွေဆိုလို့ရှိရင်နော
်နှလုံးကြက်သားရောင်ရမ်းတာကြောင့်နှလုံးခုန်လုံးမြန်စေနိုင်တယ်လို့ကိုဗစ်ကြောင့်ဆွေးရည်ပူပန်မှုများတဲ့သူတွေနဲ့စိတ်ဖိစီးမှုဖြစ်ပေါ်ခံစားနေရတဲ့သူတွေမှာလည်းနှလုံးခုန်လုံးမြန်လေးရှိတာကြောင့်နှလုံးခုန်လုံးမြင့်တက်နေပြီဆိုရင်အရေးပေါ်ကုသမှုလိုမလိုဆိုတာကိုတည်တည်ချာချာသိရှိအောင်စစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအမြန်ဆုံးခံယူသင့်တယ်လို့ဒေါက်တာကျော်ကျော်ထွန်းကရှင်းပြပါတယ
်နောက်တစ်ချက်ကြောက်ပါလဲဆိုရင်ဒါတော့ရှားပါပါတချို့လူတွေမှာကျတော့ကိုဗစ်ဖြစ်လို့ရှိရင်ဒီကိုဗစ်ကနှလုံးကြွက်သားတွေကိုရောင်ရမ်းစေရပေါ့နော်မာယိုကာတိုက်နှလုံးကြွက်သားတွေရောင်ရမ်းတယ်ရောင်ရမ်းလို့ရှိရင်လည်းနှလုံးတော်လာမြန်တက်တယ်တချို့လူတွေကကျတော့လည်းဘာဖြစ်သွားလဲဆိုရင်နှလုံးညှစ်အားကျသွားတယ်ပေါ့နော်ပုံမှန်နှလုံးညှစ်တက်လောက်ကိုနှလုံးသွေးမညှစ်နိုင်တော့ဘူးပေါ့အဲ့လိုမျိုးအခြေအနေ heart failure ပေါ့နော်အဲ့လိုအခြေအနေကြောက်ရှင်တဲ့ဟာဒါ heart rate မြန်တက်တယ်တချို့ကြတော့ဘာကြောင့်ဖြစ်တတ်တယ်ဆိုရင်ဒါ covid ကြောက်လို့ anxiety ဝင်တယ်သူစိုးရင်ပူပန်တယ် depression တွေဝင်တယ်အဲ့လိုမျိုးအခြေအနေကြောက်လည်းဒါ heart rate တွေတက်တတ်တယ်ပေါ့နော
် covid တက်တရလိုက်မှာမြန်မာနိုင်ငံမှာ covid ဖြစ်ပြီးတဲ့သူတော်တော်များများမှာနှလုံးခုန်လုံးမြင့်တက်ခဲ့တာကိုတွေ့မြင်ခဲ့ရတာကြောင့် covid လူနာတွေမှာနှလုံးခုန်လုံးမြင့်တက်စေတဲ့အကြောင်းအရာတွေအကြောင်းကိုသိရှိစေနိုင်မှုအတွက်တင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြကြတာပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်းတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့လိုတော့လို့ပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရယ်ရှင
်။စာသားပရိသတ်နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်နေပါရယ်။အခုကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးမယ်ဆိုရင်ပေးပို့ရမယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရရှင်။အခုတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါ။
ဖိလစ်ပိုင်နိုင်ငံကကမ္ဘာကျော်လက်ဝဲသမားမန်နီပါကီယောတယောက်ဖိလစ်ပိုင်မှာသမရဝင်ရွေးခန့်မယ်ဆိုပြီးတော့အကြေညာလိုက်ပါတယ်။အထက်လွှတ်တော်အမတ်ဖြစ်တဲ့ပါကီယောဟာလာမယ့်2022သမရရွေးကောက်ပွဲမှာသူ့အနေနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြောလိုက်တာပါ။သူဟာလက်ဝဲသမားတယောက်အမြဲတမ်းတိုက်ပွဲဝင်နေတဲ့သူတယောက်ဖြစ်ကြောင်းဒါကြောင့်ကျိုးဝိုင်းအတွင်းမှာရောကျိုးဝိုင်းပြည်မှာမှာတိုက်ပွဲဝင်သွားမှာဖြစ်ပြီးတော့ PDP 11 Party ကသမရလောင်းဖြစ်အစိုးတင်သွင်းတာကိုလက်ခံလဲဆိုပြီးတော့ပါတီညီလာခံမှာပြောလိုက်ပါတယ်။အသက်42နှစ်ရှိဖြစ်တဲ့ပါကီယောဟာ PDP 11 Party ဥက္ကဋ္ဌဖြစ်ပြီးဒီပါတီကိုသူနဲ့အထက်လွှတ်တော်အမတ်အခီလီနိုခိုခိုပီမန်တို3တို့ကဦးဆောင်နေတာပါ။သူဟာဖိလစ်ပိုင်ပြည်သားတစ်ယောက်အနေနဲ့မှန်ကန်တဲ့အစိုးရအပြောင်းလဲတစ်ရက်လိုချင်နေတာကြားပြီးဖြစ်ပြီးတော့သူလိုအစိုးရအပြောင်းလဲလိုချင်တဲ့သူတွေအနေနဲ့လဲသူကိုရဲရဲဝံ့ဝံ့ထောက်ခံအားပေးကြဖို့ကိုလည်းပန်ချခဲ့ပါတယ်။ကမ္ဘာတော်မှာအာကစားသမားတွေတဲကနောက်ပိုင်းမှာနိုင်ငံရေးတဲကိုဝင်လာတဲ့သူတွေအတော်များများရှိပြီးတော့ဘောလုံးသမားတွေတဲမှာတော့ဘရဇော့ကဘီဘက်တိုရိုမာရီယိုတို့လည်းပါဝင်ပြီးအစီမီလန်တိုက်စစ်မူဟောင်းဂျော့ချ်ဝီယာကတော့2018မှာလိုင်ဘေးရီးယားသမရဖြစ်လာခဲ့ပါတယ်။လဝေသမားဖြစ်တဲ့ဖိလစ်ပိုင်ပြည်သူရဲ့အားပေးမှုကိုတခဲနဲ့ရခဲ့တဲ့ပါကီယောတယောက်အခုတစ်ချိန်မှရောဖိလစ်ပိုင်ပြည်သူရဲ့ထောက်ခံမှုကိုဘလောက်ထိရမယ်ဆိုတာကတော့စိတ်ဝင်စားစရာကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပရဲ့ဂိုးအများဆုံးသွင်းတဲ့ရှင်ဖနက်စုကတော့ဘိုင်မြူနစ်တိုက်စစ်မှုရောဘတ်လဲဗန်ဒေါစကီကရသွားခဲ့ပါတယ်။ပြီးခဲ့တဲ့2020-21ဘောလုံးရာသီတည်းမှာလဲဗန်ဒေါစကီဟာအမပေးပြိုင်ပွဲတွေမှာ42ဂိုးသွင်းပြီးတော့ဥရောပတော်မှာဂိုးအများဆုံးသွင်းတဲ့သူဖြစ်ခဲ့တာကြောင့်ဒီရွှေဖနက်စုကိုရလိုက်တာပါ
။ Schon seit sagen ja, ich bin sehr stolz, ich bin sehr zufrieden.
ကျွန်တော်အနေနဲ့အရိုးသားဆုံးပြောရရင်ဒီစုကိုရတဲ့အတွက်ရန်ကုန်ယူပြီးတော့အရန်ကိုကျေနပ်မိပါတယ်။ပြီးတော့ဘယ်ကပဲလာသည်ဖြစ်စေဘယ်လောက်ပဲလူကောင်းသေးသေးကြီးမားတဲ့အောင်မြင်မှုတွေရမယ်လို့ယုံကြည်မှုရှိရမယ်။ကျွန်တော်ဘလောက်ထိကြိုးစားခဲ့ရတယ်ဆိုတာကျွန်တော်သိပါတယ်ကြီးမားတဲ့အောင်မြင်မှုတွေရဖို့ဆိုတာအလုံးလုံးမှရတာဖြစ်တဲ့အတွက်အမြဲတမ်းကြိုးစားနေရပါတယ
်လာဗန်ဒေါစကီဟာတစ်ချိန်ကဘိုင်ယန်တိုက်စစ်မှုဂတ်မူလာရဲ့တရားဒီအတွင်ဂိုး40သွင်းပြီးတင်ခဲ့တဲ့စံချိန်ကိုချိုးနိုင်ခဲ့သလိုဂတ်မူလာပြီးရင်ဂျာမန်ဘွန်ဒက်စလီဂါကနေဥရောပရဲ့ရွှေဖနက်စုကိုဒုတိယနောက်ရတဲ့ကစားသမားလည်းဖြစ်ပါတယ်ခင်ဗျာ ဘောလုံးသတင်းတွေဘက်မှာတော့ဘရာဇီးလနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးပီလီဟာပြီးခဲ့တဲ့တောက်ချာနေ့က ICU အထူးကြက်မှတ်ကုသဆောင်မှာပြန်ပြီးတော့ကုသခဲ့ရပါတယ်။ဆောက်ဘောလုံးမျိုးကအယ်ဘတ်အိုင်စတိုင်ဆေးရုံမှာကုသမှုခံယူနေတဲ့ပီလီဟာတောက်ချာနေ့အစောပိုင်းကအသက်ရှူတာပုံမှန်မဟုတ်တဲ့အတွက်သူ့ကို ICU ထဲကိုပြန်ပို့လိုက်တာဖြစ်တယ်ဆိုပြီးတော့အယ်ဘတ်အိုင်စတိုင်ဆေးရုံကပြောပါတယ်ဆေးရုံကတော့ချိုးတင်ကာကွယ်တဲ့အနေနဲ့အဲ့လိုလှုပ်ဆောင်လိုက်တာဖြစ်ပြီးတော့နောက်ပိုင်းမှာတော့သူ့ရဲ့နှလုံးနဲ့အသက်ရှူလမ်းကြောင်းတွေဟာပြန်ပြီးတော့တည်တည်ငြိမ်ငြိမ်ရှိလာတဲ့အတွက် ICU ကနေတဆင့်လျှော့ပြီးအခန်းပြောင်းပြီးကုသပေးနေတယ်လို့လည်းပြောပါတယ်။အသက်80ရှိဖြစ်တဲ့ပီလီဟာ2016ခုနှစ်တုန်းကတော့တင်ပဆုံရုပ်အစားထိုးခွဲစိတ်ကုသမှုလုပ်ခဲ့ပြီးနောက်ပိုင်းမှာတော့အရင်လိုပုံမှန်အတိုင်းသွားလာနိုင်ခြင်းမရှိတော့ပဲအကူနဲ့သွားနေရတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ရဲ့ထိတ်တန့်တိုက်စစ်မှုဟောင်းဂျီမီဂရစ်ဟာစက်တင်ဘာ19ရက်နေ့ကကွယ်လွန်သွားခဲ့ပါပြီ။ဂျီမီဂရစ်ဟာတနင်္ဂနွေနေ့မနေ့အစောပိုင်းကအသက်81နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တဲ့ဆိုပြီးတော့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ Tottenham Hotspur အသင်းကကြီးကြပါရယ်။ဂျီမီဂရစ်ဟာအင်္ဂလန်မှာတော့ဂိုးသွင်းကောင်းတဲ့ထိတ်တန့်တိုက်စစ်မှုတစ်ဦးဖြစ်ခဲ့ပြီးတော့သူဟာအင်္ဂလန်အတွက်ရော Tottenham နဲ့ Chelsea အတွက်ပါဂိုးတွေအတော်များများသွင်းခဲ့တဲ့သူပါ။သူ1959မှာ Chelsea မှာကစားခဲ့ပြီး59ကနေ62ခုနှစ်အတွင်းအသင်းအတွက်124ကိုသွင်းပေးခဲ့ပါတယ်။1961ကနေ80မှာတော့သူက Spurs ကိုပြောင်းကစားခဲ့ပြီးတော့ Spurs အတွက်266ကိုသွင်းပြီးအခုချိန်ထိဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်ထားပါတယ်။ဒါပြင်သူဟာ England အတွက်58ပွဲမှာ44ကိုသွင်းပြီးတော့သဒ္ဒုထဂိုးအများဆုံးသွင်းတဲ့သူလည်းဖြစ်ခဲ့ပါတယ်။အင်္ဂလန်နဲ့1966ကမ္ဘာဖလားရခဲ့ပြီးတော့ Spurs အသင်းနဲ့တော့1962နဲ့68ခုနှစ်တည်းမှာ FA ဖလားနှစ်ချိန်နောက်ဥရောပရှုံးထွက်ဖလားကိုတော့1963ခုနှစ်မှာရခဲ့ပါတယ်ဂျီမီဂရစ်ကွယ်လွန်သွားခဲ့တဲ့အတွက်တနင်္ဂနွေနေ့ကကစားခဲ့တဲ့ Spurs နဲ့ Chelsea ပွဲတို့ပါဝင် Premier League ပွဲတွေမှာလည်းသူ့ကိုဂုဏ်ပြုခဲ့ကြပါတယ်ဒီတစ်ပတ် Premier League ပွဲစဉ်တွေမှာတော့ Chelsea က Spurs ကိုအဝေးခွင့်မှာ3-0မရှိနဲ့နိုင်ပြီးမပေးစရာထိတ်ကနေဥဆောင်နေပါတယ်။ဒ
ါပြင်လီဗာပူးကခရစ္စတိုပယ်လစ်ကို3ဂိုးကိုမရှိနဲ့နိုင်ပြီးမန်စီးတီးကတော့ဒီတစ်ပတ်မှာဆောက်သမ်တန်နဲ့ဂိုးမရှိတည်ကြပါတယ်ဘရိုက်တန်နဲ့လက်စတာပွဲမှာဘရိုက်တန်ကလက်စတာကို2ဂိုးတကိုးနဲ့နိုင်ပြီးတော့မန်ချက်စတာယူနိုက်တက်ကတော့ဝက်ဆမ်ကိုအဝေးခွင်မှာ2ဂိုးတကိုးနဲ့နိုင်ပါတယ်ဒီပွဲမှာမနစ်ကဝက်ဆမ်ကိုအငားချထားတဲ့လင်ဂတ်ကမန်ယူအတွက်အနိုင်ဂိုးသွင်းခဲ့ပြီးတော့နိုင်ရရအချိန်ပေါ်မှာဝက်ဆမ်ကပယ်နယ်တီရတာကိုမန်ယူဂိုးသမားဒေဟဲကာကွယ်နိုင်ခဲ့လို့မန်ယူအသင်းနိုင်သွားတာပါဝက်ဆမ်အသင်းကပယ်နယ်တီရတဲ့အချိန်မှာအသင်းရဲ့ဝိုင်းရင်ကစားသမားမတ်နိုဘော်ကိုလူစားလဲပြီးတော့ကန်ခိုင်းတာမှာဝင်အောင်မကန်နိုင်ခဲ့တဲ့အတွက်ဝက်ဆမ်နီးပြဒေးဗစ်မွိုင်းစ်ရဲ့ဆုံးဖြတ်ချက်ပေါ်မှာလည်းဝေဖန်တာတွေရှိနေပါတယ်ဒါနဲ့ပတ်သက်ပြီးတော့ဝက်ဆမ်နီးပြဒေးဗစ်မွိုင်းစ်ကတော့
Not at all because Mark Noble is one of the best penalty kick takers we've got.
ဒါနဲ့ပတ်သက်ပြီးတော့တော်များပါဘူး။ဒါကြောင့်လေဆိုတော့ Mark Noble ကကျွန်တော်တို့အသင်းမှာ penalty ကဏ္ဍအကောင်းဆုံးတွေကတယောက်ပါ။ကျွန်တော်တို့ penalty ကိုဘယ်သူကမ်းမယ်ဆိုတာစဉ်းစားဖို့ရောရွေးချယ်ဖို့ရောအချိန်ရခဲ့ပြီးဒါကကျွန်တော်တို့ဆုံးဖြတ်ပြီးတော့မှရွေးချယ်တာပါ။အသင်းကိုစီမံခန့်ခွဲတဲ့အခါမှာဒါရီကဖြစ်လေရှိပါတယ်။ကြီးမားတဲ့ဆုံးဖြတ်ချက်တွေကိုကြားပြီးတခါတလေအဆင်ပြေသလိုတခါတလေမှလည်းအဆင်မပြေတာတွေရှိပါတယ်။
ဘောလုံးပွဲဝင်ပါတဲ့သူတွေကတော့ Mark Noble ဟာအတွေ့အကြုံရင်ပြီးတည်ငြိမ်တဲ့သူဖြစ်ပေမဲ့ကွင်းထဲကိုအခုမှဝင်လာတဲ့အတွက်သွေးလည်းမပူသေးသလိုဘောလုံးနဲ့မထိရသေးတဲ့အတွက်သူ့ကိုပေးကန်တာမားတယ်ဆိုပြီးတော့ဝေဖန်နေကြတာပါပြီးခဲ့တဲ့ Euro 2020 Final တုန်းကလည်းနောက်ဆုံးပွဲပြီးကနေမှအင်္ဂလန်ဘက်က Rashford နဲ့ Sancho တို့ကို Penalty ကန်ဖို့လူစားလဲခဲ့တာမှာသူတို့နှစ်ယောက်စလုံးဝင်အောင်မကန်နိုင်တဲ့အတွက်အင်္ဂလန်ဒီပြ Southgate လည်းဝေဖန်ခံခဲ့ရပါတယ်ပွဲအတွက်တကယ်ကိုအရေးကြီးတဲ့အချိန်မှာဘောလုံးနဲ့တိတ်မထီရသေးတဲ့သွေးမပူသေးတဲ့ကစားသမားတယောက်ကို penalty ကန်ခိုင်းတာဟာစွန့်စားရရောက်တဲ့အတွက်ဤပြရဲ့အတွက်တော့သတိထားဆုံးဖြတ်သင့်တဲ့အရာတစ်ခုလို့ပဲပြောရမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရင်နိုင်ပါရှင်နိုင်ငံတကာအားကစားသတင်းတွေကိုအပတ်စဉ်စူးစီးတင်ပြနေတာပါကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြမှာပါရှင
်ကဘာဘောကဖွံ့ဖြိုးဆဲနိုင်ငံတွေအတွက် COVID ရောဂါကာကွယ်ဆေးနောက်ထပ်သန်း900ဝယ်ယူလှူဒါန်းမဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။ကမ္ဘာတစ်ဝန်းကငွေအလဲလက်နဲ့နှိမ့်ချတဲ့နိုင်ငံတွေကိုလှူဒါန်းမှုအမေရိကန်ပြည်သူကနောက်ထပ် Pfizerကာကွယ်ဆေးတန်း900ဝယ်ယူထားပြီး၈နှစ်ခုလိုချိန်မှာအပြီးပို့ပေးမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကပရူနေကိုဗစ်ကာယောဂါဆိုင်ရာထိပ်သီးအွန်လိုင်းဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။ဒီမတိုင်ငယ်မှာတော့လည်းအမေရိကန်က Pfizer BioNTech ကာကွယ်ဆေးတန်း900ရောကို၈နှစ်ဇွန်လကနောက်ဆုံးထားပြီးပို့လှူဒါန်းမှုလည်းဂရိပြုထားတာကြောင့်အခုဆိုရင်တော့စုစုပေါင်းတန်း1100ရှိတော့ပါပြီ။အမေရိကန်ပြည်သူနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထရီနီလာကမှာပရူနေကနိုင်ငံတကာခေါင်းဆောင်တွေမင်းငွန်းပြောရမှာတော့ရာသီဥတုဖောက်ပြန်မှုတွေနဲ့ကိုဗစ်ကပ်ရောဂါချင်းချောက်မှုအန္တရာယ်တွေတားဆီးရေးအလေးထားပြောကြပါရယ်ကိုဗစ်ကပ်ရောဂါနဲ့ရင်ဆိုင်နေရချိန်မှာရာသီဥတုဖောက်ပြန်မှုအန္တရာယ်နဲ့လည်းအပြည့်အထန်ရင်ဆိုင်နေရတဲ့အကြောင်းမဒါဂတ်စကာကျွန်းနိုင်ငံကသမ္မတကလည်းပြောဆိုသွားခဲ့တာပါမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းအခြေအနေတွေပိုဆိုးလာနေပြီးလူခွင့်ရေးချိုးဖောက်မှုတွေထိခိုက်တိုက်ချင်မှုတွေကိုဟန်တားဖို့နိုင်ငံတကာတိုင်ဝမ်ကပြက်ကွက်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအဖက်ဖက်ကရုံယုံချဆင်းလာနေတဲ့အခြေအနေကိုဟန်တားဖို့နိုင်ငံတကာတိုင်ဝမ်ရဲ့လက်ရှိကြိုးပမ်းမှုတွေလက်တွေ့အလုံးမဖြစ်တာကြောင့်လမ်းကြောင်းပြောင်းကြိုးပမ်းမှုလည်းလူခွင့်ရေးဆရာထုတ်ကိုယ်စားလှယ်တော်မအန်ဒရူးစ်ကတိုက်တွန်းလိုက်တာပါရွှေငြိမ်းမှုစတင်တဲ့လူသားချင်းစာနာမှုအကူအညီဖြင့်နောက်ထပ်အမေရိကန်ဒေါ်လာတန်180နီးပါးကူညီသွားမယ်အကြောင်းအမေရိကန်ပြည်တော်စုကကြေညာလိုက်ပါတယ်လူသားချင်းစာနာမှုဆိုင်ရာအချက်အတဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံနဲ့ပြည်ပမှာရောက်နေတဲ့ရွှေငြိမ်းတွေကိုနောက်ထပ်ဒေါ်လာတန်180နီးပါးအကူအညီပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါ သောမတ်စ်ဂရင်ဖီကပို့ထုတ်နေမှာကြေညာလိုက်တာပါ
ကိုအောင်လေးဦးပါရှင်တည်င်းချင်းချုပ်ကိုပြောပြသွားတာပါကြာတာပရိသတ်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ညပိုင်း VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုတော့ကျမတို့ရုပ်သံထဲမှာဖြည့်ဆွဲတင်ဆက်နေပြီးတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်စောင့်မျှော်ကြည့်ရှုကြပါရှင်ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါအတန်ဖန်းအင်ဂျင်နီယာကတော့ဂျမီကုတ်ဖြစ်ပါတယ်ရှင်။ရုပ်တံအင်ဂျင်နီယာကတော့ဇူပဲပါ။ကျမကအင်ဂျင်နိုင်ပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကဘာတော်ကတော်ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။
This program has come to you from the Voice of America.